Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ29ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ American သမ္မတ Donald Trump ရဲ့သမတ် Jared Kushner ဟာ Russia ဆူရနဲ့ရှစ်ဝက်ဆက်သွယ်ရေးလမ်းကြောင်းထားရှိဖို့အတွက် Russia သမ္မတကြီးနဲ့ဆွေးနွေးခဲ့တယ်လို့ Washington Post သတင်းစာကြီးကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းကြောင်မှုတွေကိုဟန်တားဖို့အတွက် American ကတတိယမြောက်လေယာဉ်တင်စစ်သည်မော်အုပ်စုတစုကို Pacific အနောက်ဘက်ခြံကိုဆေးလွှတ်လိုက်ပါတယ်။အီလီနိုင်ငံမှာကျင်းပနေတဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းမှာအမေရိကန်ကလွယ်ပြီးကျန်တဲ့အဖွဲ့ဝင်6နိုင်ငံကရာသီဥတုဆိုင်ရာ Paris သဘောတူညီချက်အတိုင်းဆက်လုပ်သွားဖို့အတည်ပြုဖို့အတွက်သဘောတူခဲ့ကြပါတယ်။ဒီလိုထိပ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြားမယ့်သတင်းလွှာတွေထဲမှာရှစ်နေကြီးဦးကိုနေလုတ်ကြံခံရမှုအတွင်းတနတ်တိမန်တည်ဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့အမှုနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့
ကျန်ရည်သူဇနီးတွေမင်းနာသူလက်ရှိသက်ခံရရှိနေအဖြစ်နဲ့ရှင်းနေကိုလည်းလောလောဆယ်တင်နေဖြစ်ပါတယ်။အဲဒီလိုတင်ရခြင်းအကြောင်းကအဲဒီအမှုကိုပြောက်တဲ့နေရာမှာအာဏာချုပ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်
။ရှင်းနေဥရောပဆန်းအောင်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှဆုနဲ့မြန်မာတခွင်အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညို့ဦးတို့ပြောပြပေးပါမယ်ရှင်။
American သမ္မတ Donald Trump ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ Russia ဆိုရကြမှာရှိုးဝက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump ရဲ့သမတ်လည်းဖြစ်ထိတ်တန်းအကြံပေးလည်းဖြစ်တဲ့ Jared Kushner နဲ့ American နိုင်ငံဆိုင်ရာ Russia သံအမတ်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့ Washington Post သတင်းစာကြီးကပြောကြားလိုက်ပါတယ်။အဲ့လိုလို့တာဟာသူတို့ရဲ့ကျန်းသစ္စာချင်းစုပွဲအကျိုးဆွေးနွေးမှုတွေကိုစောင့်ကြည့်တာတွေမခံရအောင်ကာကွယ်တဲ့အနေနဲ့လို့တာဖြစ်တယ်လို့တောက်ကြနေက American တာဝန်ရှိသူတွေပြောတာကိုကိုးကားပြီးတော့ Washington Post ကဖော်ပြခဲ့တာဖြစ်ပါတယ်။ဒဇမလာအစောပိုင်းကနယူးယောက်မြို့က Trump Tower မှာတွေ့ဆုံခဲ့တဲ့အတွင်း Kushner ဘက်ကအဲ့လိုကမ်းလှမ်းခဲ့တယ်လို့ Russia သံမကြီးက Moscow မှာရှိတဲ့အထက်ရာရှိတွေကိုသတင်းပို့ခဲ့တယ်ဆိုပြီးတော့ Washington Post ရဲ့သတင်းအရင်းမြစ်တွေကပြောပါတယ် Russia ထောက်လှမ်းရေးနဲ့အချင်းချင်းဆက်သွယ်မှုကို American ကကြားပြတ်ထောက်လှမ်းမိရာကနေဒီသတင်းကိုရရှိခဲ့တာဖြစ်တယ်လို့လည်းဆိုပါတယ် Trump ယူကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ Russia နိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ FBI ကစုံစမ်းစစ်ဆေးမှုတွေလုပ်နေစဉ်အတွင်းFBI က Kushner ကိုစုံစမ်းစစ်ဆေးနေတယ်လို့ American သတင်းတွေကကြာသပတေးနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့တိုက်ချင်းဖြစ်ပဲ့ထိန်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်ကိုဟန်တားဖို့မြောက်ကိုရီးယားနိုင်ငံကိုသတိပေးတဲ့အနေနဲ့ American ကတတိယမြောက်လေယာဉ်တင်စစ်သမောဒဇင်အပါအဝင်စစ်သမောအုပ်စုတစုကို Pacific အနောက်ဘက်ခြံဒေသကိုဆေးလွှတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သမောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လေယာဉ်တင်သမောဟာ USS Carl Vinson နဲ့ USS Ronald Reagan တို့နဲ့အတူ Pacific သမောတွေအနောက်ဘက်ခြံမှာပူးပေါင်းဒီကင်းလှည့်မှာဖြစ်တယ်လို့သတင်းရင်းမြစ်နှစ်ခုက view ကိုပြောပါတယ်။ American စစ်တပ်ဘက်ကဒေသတစ်ခုတည်းကိုအခုလိုမျိုးလင်းတင်စစ်သမော၃စင်းတပြိုင်တည်းဆစ်လွတ်တဲ့မျိုးဟာအတော့ကိုကျွန်တော်ကြုံခဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့ဒီနျူကလ িয়ার နဲ့ဒုံးကျည်ချင်းချောင်းမှုအနေနဲ့တိုးလာနေတာက American သမ္မတ Donald Trump အတွက်တော့ကြီးမားတဲ့လုံခြုံရေးစိန်ခေါ်မှုတရအဖြစ်ရှုမြင်နေကြပါတယ်။ Italy နိုင်ငံ Sicily ကျွန်းမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲမတိုင်ခင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေစဉ်သမ္မတ Trump ပြောကြားခဲ့တာမှာတော့G7 ခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားကိစ္စကိုပဲတသက်အလေးပေးဆွေးနွေးနိုင်ပွဲရှိတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ဒီပက်ထိန်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနောက်ထပ်မလုပ်နိုင်အောင်လို့တားဆီးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်မှာတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်သွားဖို့အမေရိကန်နဲ့ဂျပန်နိုင်ငံခေါင်းဆောင်နှစ်ဦးကသဘောတူခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့အင်ဗီရိုရဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ခင်ဗျာ။
အလီနိုင်ငံဆစ်လီမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲအတွင်းမှာအမေရိကန်ကလွယ်ပြီးကျန်တဲ့အဖွဲ့ဝင်6နိုင်ငံကရာသီဥတုဆိုင်ရာ Paris သဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုတည်ပြုဖို့သဘောတူခဲ့ကြပြီးတော့အမေရိကန်သမ္မတ Donald Trump အစိုးရအနေနဲ့ဒီသဘောတူညီချက်အတိုင်းဆက်ရှိမလားဆိုတဲ့ဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေကြပါတယ်။ရာသီဥတုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကသူ့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်နေပြီးတော့ကျန်တဲ့ G7 အဖွဲ့ဝင်6နိုင်ငံကတော့ Paris သဘောတူညီချက်အတိုင်းဆက်လက်အကောင့်ထဲပေါ်သွားဖို့ကိစ္စကိုထပ်လောင်းတည်ပြသွားမှာဖြစ်တယ်လို့ပြည်သူအာဏာပိုင်တွေပြောတာကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ် အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီကိစ္စကိုဆုံးဖြတ်ချက်ချဖို့အတွက်ညီလာခံပြီးတဲ့အထိစောင့်သွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့တဲ့ပါရီသဘောတူညီချက်အရဖန်လောင်ရင်တန်းငွေထုတ်လုပ်မှုရှော့ချရေးအတွက်အမေရိကန်ဆိုရကကတိကဝတ်ပြုထားတဲ့အတိုင်းဆက်ပြီးလှုပ်ဆောင်မလားဆိုတာဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနေ့ခေါင်းဆောင်တွေရဲ့ဆွေးနွေးမှုကိုတရားနားထောင်ခဲ့တယ်လို့လည်းမစ္စတာထရမ့်ရဲ့စီးပွားရေးဦးဆောင်အကြံပေးဂယ်ရီကိုဟန်ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီဥရုယာတီကိစ္စရနဲ့ပတ်သက်လို့အရန်ကောင်းမွန်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့သတင်းနောက်တွေကိုပြောကြားတော့ပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံကနေပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နိုင်ပွဲအမြင့်ဆုံးသတိပေးချက်ဆင့်ကနေစိုးရင်ပွဲအဆင့်ကိုရှော့ချလိုက်ပြီလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကကြေညာလိုက်ပါတယ်။တချိန်ထဲမှာတော့မန်ဆာချူးဆက်စ်ဘုံကွယ်တိုက်ခိုက်မှုပေါ်စုံစမ်းမှုတွေကိုရဲတပ်ဖွဲ့ကဆက်လက်ဆောင်ရနေတယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံလေပိုင်းမန်ချက်စတာမြို့မှာဒီသတင်းပတ်စောပိုင်းကကျင်းပသွားတဲ့ Ariana Grande ရဲ့ဆင်းမြင့်ဂီတဖျော်ဖြေပွဲဘုံကွယ်တိုက်ခိုက်မှုနဲ့ပတ်သက်လို့လူနှစ်ဦးကိုလည်းထပ်ပြီးတော့ဖမ်းဆီးထားတယ်လို့ British ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့စနေနေ့မှာဝင်ရောက်စီးနှင်းမှုလုပ်ပြီးတော့အသက်22နှစ်နဲ့အသက်20အသီးသီးရှိတဲ့မြို့သားနှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ Greater Manchester ရဲတပ်ဖွဲ့က Twitter လူမှုကွန်ရက်မှာကြေညာပါတယ်။ Chatham Hill ရက်ကွက်ကနေကိုဝင်ရောက်ရှာဖွေဖို့ထိန်းချုပ်ဖောက်ခွဲပစ္စည်းတွေတုံးခဲ့တယ်လို့ Twitter ပေါ်မှာကြေညာချက်ထုတ်ပါတယ်။စစ်ဆေးမေးမြန်းရန်အတွက်စုစုပေါင်းဖမ်းဆီးထားတဲ့သူအမျိုးသား17ဦးရှိပြီလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။သူတို့စိုးရိမ်နေတဲ့သူတွေကအဓိကကြားတဲ့သူချုပ်ကိုဖမ်းဆီးရမိတဲ့အတွက်ဝမ်းမြောက်မိတယ်။ဒါပေမဲ့လို့ဆက်ပြီးတော့ဖမ်းဆီးမှုတွေရှိနေပါသေးတယ်လို့ဗြိတိန်နိုင်ငံကြမ်းဖက်မှုတိုက်ဖျက်ရေးရဲ့ရဲတပ်ဖွဲ့အကြီးအကဲမတ်ဂရိုလီကတောက်ချက်နေကပြောကြားထားပါတယ်။ American Pop အဆိုတော် Ariana Grande ရဲ့ဆင်မြင့်ဖျော်ဖြေပွဲကျင်းပတဲ့ Manchester အားကစားရုံအဝင်ဝမှာဒီ Manchester ဇာတိအသက်22နှစ်အရွယ် Salman Abadi ကအသေးခံဖောက်ခွဲမှုပြုလာဖြစ်ပါတယ်။ပေါက်ခွဲမှုကြောင့်မလို့လူ22ဦးသေဆုံးပြီးတော့ကလေးတွေအပေါင်းဝင်လူပေါင်း116ဦးမကတန်းအားရရှိခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အီဂျစ်နိုင်ငံမှာတောက်ချာနေက Coptic Christian ဘာသာဝင်တွေတာဇင်နဲ့ချီတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီ Islamic စစ်သည်ကြောတွေကိုစစ်တင်တန်းပေးလေ့ကျင့်ခဲ့တယ်လို့ယူဆတဲ့လေဗျားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအီဂျစ်ဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဖျားချောင်းကိုသွားနေတဲ့ Coptic Christian တွေကိုတဲကန်နာရထဲမှာမျက်နှာဖုံးဆွတ်ထားတဲ့တနက်သမားတွေကပြစ်ခတ်ခဲ့ပြီးနိုင်ပိုင်းအကြမှာပဲဒီကိစ္စကိုပြန်လည်တုံ့ပြန်သွားမှာဖြစ်တယ်ဆိုပြီးအီဂျစ်သမား Abdel Fattah el-Sisi ကရုပ်သံကနေပြောကြားခဲ့ပါတယ်။တနက်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံးသူအရေအတွက်ဟာ28ယောက်ရှိတယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုပြင်းထန်စွာတိုက်ခိုက်ခဲ့တယ်လို့လေဗျားနိုင်ငံတွေကပြစ်မှတ်တွေကိုညှိနှိုင်းပြီးတော့အီဂျစ်သမား Sisi ကပြောပါတယ်။အကြမ်းဖက်သမားတွေရဲ့ဂျေးဒိုက်စခန်းတွေဘယ်နေရာမှာပဲရှိနေပါစေအီဂျစ်အနေနဲ့တိုက်ခိုက်ဖို့တွန့်ဆုတ်သွားမှာမဟုတ်ဘူးလေသူကထပ်ပြောသွားပါတယ်ခင်ဗျာ
အိန္ဒိယသမုဒ္ဒရာထဲမှာပင်လယ်ဓားမြောက်တွေပြန်ပြီးဆွဲထားတယ်လို့အစကယူဆထားတဲ့တောင်ကိုရီးယားကဖန်တင်မော့ဟာတကယ်တမ်းပြန်ပြီးဆွဲခံရတာမဟုတ်ဘူးလို့တောင်ကိုရီးယားအရာရှိတွေကဒီကနေ့မှပြောပါတယ်ဆက်သွယ်မှုပြတ်တောက်ခဲ့တဲ့တင်မော့ကမာလီမှုနဲ့ဆက်သွယ်ပြုလုပ်နိုင်ခဲ့ပြီဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပါတယ်ဘာဖြစ်သွားလဲဆိုတာကိုတော့တိတိကျကျသိရဖို့လှုပ်ဆောင်နေစေဖြစ်တယ်လို့လည်းနိုင်ငံရဲ့ဌာနကြေညာချက်မှာပြောထားပါတယ်မွန်ဂိုလီးယားလန်လွှင့်ထူထားတဲ့234တန်ငါးဖန်တင်မော့ဟာသူ့နာကိုအမိမဖော်တဲ့တင်မော့စင်ချင်းကပ်လာတယ်လို့လှမ်းကြောင်းကြားပြီးတဲ့နောက်ဆိုမာလီယာရေပိုင်နဲ့ထဲရောက်နေတဲ့အဲ့ဒီတင်မော့အဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကဒီကနေ့အစောပိုင်းကပဲကြေညာခဲ့တာပါအခင်းဖြစ်ပွားတဲ့ချိန်မှာအနီးနားရေပြင်နဲ့တောင်ကိုရီးယားနိုင်ငံရဲ့ဒီပင်လယ်ဓားမြောက်တိုက်ဖြစ်ရေးအဖွဲ့ရောက်နေပြီးတော့အခုနောက်တင်မော့ရဲ့ရေးပေါ်အကူအညီတောင်းမှုကိုဖြည့်ရှင်းဖို့အတွက်သူသွားခဲ့ပါတယ်အဆက်အသွယ်ပြတ်သွားတဲ့တင်မော့ထဲမှာကတောင်ကိုရီးယားနိုင်ငံသား3ဦးနဲ့အင်ဒိုနီးရှားနိုင်ငံသား18ဦးပါဝင်တယ်လို့ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဆိုမာလီယာကမ်းလွန်ပင်လယ်ပြင်ထဲမှာနှစ်တော်ကြာငြိမ်သက်နေတဲ့ပင်လယ်ဓားမြှုပ်တွေအခုတော့ပြန်ပြီးတော့ထကြွလာတာပါ2011ခုနှစ်ပင်လယ်ဓားမြှုပ်တွေအစိုးဆုံးအချိန်မှာတော့တင်မော့ဆယ်ကနန်းနဲ့ချီပြန်ပြီးဆွဲခံခဲ့ရပြီးတော့ဒဇဂန်ခေါဆောင်ခံရသူလည်းရာပေါင်းများစွာရှိခဲ့ပါတယ်ခင်ဗျ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆူရတက်တွေနဲ့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေတိုက်ပွဲတွေဖြစ်နေတဲ့တချိန်ထဲမှာပဲဖိလစ်ပိုင်တိုက်လေယာဉ်တွေကစစ်သွေးကြွတွေကိုစနေနေ့ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်။ဒေသခံတွေကတော့သူတို့ရဲ့နေအိမ်တွေကနေအလံတွေဝေယမ်းပြီးတော့သူတို့ကအရက်သားတွေဖြစ်တယ်ဆိုတာကိုပြသခဲ့ကြပါတယ်။ အမေရိကန်ဆိုရကလိုရှိနေတဲ့အကြံဖတ်သမားအစ်နီလွန်ဟာပီလွန်ပုံအောင်နေတယ်လို့တန်ကြားရှိတဲ့နေရာကိုဝင်ရောက်စီးနှင်းခဲ့တဲ့မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက် ISD ကမာရာဝီမြို့ကိုအလုံးရင်းနဲ့ဝန်တိုက်ခဲ့ပြီးတော့နေအိမ်တွေကိုမိရှုခဲ့သလိုလူတွေဒါဇင်နဲ့ချီပြီးတော့တစားကန်အဖြစ်နဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီလူတွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာကတော့မသိရသေးပါဘူး။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်သွေးကြ33ယောက်နဲ့ဖိလစ်ပိုင်စစ်သား11ယောက်ပါဝင်44ယောက်တည်ဆုံးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဒီထဲမှာရဲသားတွေပမ်ပါဆိုတာကတော့မသိရသေးပါဘူး။အခုလိုအကြမ်းဖက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတဒူတာတေးကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်ကာနေကစပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်ခင်ဗျာ
။သရီးလင်္ကာနိုင်ငံမှာဖြစ်နေတဲ့ရေလွှမ်းမှုမှုနဲ့မြေပြိုမှုတွေကြောင့်တည်ဆုံးသူ100ထိရှိသွားပြီးတော့နောက်ထပ်100လောက်လည်းပျောက်ဆုံးသွားပြီးသရီးလင်္ကာဆွေရကနိုင်ငံတကာရဲ့အကူအညီကိုတောင်းခံထားရပါတယ်။ဒီသဘောကဘေးဒဏ်ကြောင့်မလို့လူပေါင်း2900ကျော်အိပ်အိမ်မဲ့ဖြစ်နေရတယ်လို့သဘောကကပီကြောင်မှုတုံ့ပြန်ရေးစင်တာကပြောပါတယ်။စစ်တပ်ကတန်ကြပ်ကကားအကြီးစားတွေတင်မော်တွေနဲ့လူတွေကိုဘေးကင်းရအောင်ပို့ဆောင်ပေးနေပါတယ်။ဒါပေမဲ့လို့အချို့ကြေးရွာလေပိုင်းမှာပိတ်မိနေတဲ့သူတွေစီကိုလှေတွေနဲ့သွားပြီးတော့ကယ်လို့မရဖြစ်နေပါတယ်။ကိုလံဘိုမြို့တော်ရဲ့တောင်ပိုင်းမိုင်60ကွာလောက်ကအင်္ဂလာဝတ်တီမြို့နာကလမ်းစုံတစ်ခုကအိတိအိမှာရှိနေတဲ့အလောင်းလေးလောင်းကိုတော့ဒုက္ခသည်တွေထားတဲ့ဖျားကြောင်းစီကိုလှေနဲ့တိတ်ဖို့ဆွဲစီစဉ်ထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့ဒီသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့၈နှစ်ဦးကိုနီလှုပ်ကြံခံရမှုအတွင်းတနတ်တိမှတည်ဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့အမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။၈နှစ်ဦးကိုနီတနတ်နဲ့လှုပ်ကြံထွက်ပြေးသွားတဲ့လူတပ်တရခံကိုလိုက်လံဖမ်းဆီးပေးရင်တနတ်တိမှန်တည်ဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းလူတပ်မှုမှာကြံရင့်သူဇနီးရဲ့၈နှစ်အဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံ၈နှစ်များကွန်ရက်က၈နှစ်တွေဘက်ကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာ၈နှစ်ကိုယ်စားလှယ်တွေစတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဥက္ကိုနီရဲ့အမှုတွေကိုနေဝင်းလူတပ်မှုမှာတရခံမပြည့်စုံတာအမှုတိဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီမှုကိုခိုင်မာအောင်ဒီတိဆောက်နိုင်ဖို့အတွက်နောက်တိုးပြီးတော့ဒီတရခံတွေကိုထတ်တိုးပြီးဆွဆွန့်တမန်ဆောင်ရွက်သွားကြမယ်လို့လည်းပြောဆိုလိုက်ပါတယ်။ပြည်စုံကတော့အမတ်စုမုံကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ် January 29ရက်နေ့ညနေပိုင်းတော့ကရန်ကုန်ပြည်ပဆိုင်ရာလေစိမ့်မှာပြည်ပခီးစဉ်ကနေပြန်လာတဲ့ NND ပါတီရဲ့ဥပဒေအကြံပေးရှင်နေကြီးဦးကိုနီကိုတနတ်သမားကြည်လင်းကနှထင်းကိုတနတ်နဲ့တေးပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်။လှုပ်ကြံတက်ဖြတ်ပြီးပြီးချင်းမှာပဲလေစိမ့်ကောင်းဝင်းတဲ့ကိုထွက်ပြေးသွားတဲ့လူသက်တရခံကိုလေစိမ့်ဝင်းတဲ့ကတက္ကစီရင်မောင်းနေနဲ့တာဝန်သိပြည်သူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့အငှားရင်မောင်းကိုနေဝင်းပစ်လိုက်တဲ့အုတ်ခဲကြိုးထိမှန်ပြီးနောက်လှပြန်ပစ်လိုက်တဲ့ကြည်လင်းရဲ့တနတ်ထိမှန်ပြီးကိုနေဝင်းသေဆုံးခဲ့ရပါတယ်။တေဆုံးသူကိုနေဝင်းမှာကြာရည်သူဇနီးမဆုတက်ခိုင်နဲ့လူမမဲကလေးငယ်တွေကြာရည်ခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုသောအဖြစ်အဲ့ဒီမိသားစုအနာဂတ်ရည်တည်နိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်။အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်စစ်ဆေးနိုင်မှုအတွက်လိုအပ်တဲ့ဥပဒေကြောင်းအရဆောင်ရွက်နိုင်မှုကိုမြန်မာနိုင်ငံရှင်နေများကွန်ရက်ကရှင်နေတွေဖြစ်တဲ့ဥပဒေပညာရှင်တရားလွှတ်တော်ရှင်နေဒေါခင်မိုးမိုးနဲ့အတူဥရောပဆောင်းတို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခိုင်ရဲ့ရှင်နေတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်းနေကိုစလဲစာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့ရှင်းနေအဖြစ်လိုက်ပါဆောင်ရွက်ပေးမဲ့တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းက VOA မြန်မာပိုင်းကိုပြောပါတယ
်။မမြင်ရတော့ဘောเนาะရောဘတ်ဆန်းတရားရုံးမှာရာစုစည်းမှု55မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က3,000မြင်းဆောင်32မြင်းဆောင်200နဲ့ပြည်သူရစီလင်းပါ5ရောက်ပေါ်ဆွဲဆိုထားတဲ့အမှုမှာเนาะဒီမြမစီရဲကောင်ဦးနေဝင်းရဲ့ဆိုင်ရည်သူဇနီးတဲ့မင်းနာသူမဆုသက်ခံရရှိနေအဖြစ်နဲ့ရှင်းနေကိုယ်ရဲ့တော့သွားတင်ရင်းဖြစ်ပါတယ်။အဲလိုတင်ရခြင်းအကြောင်းကအဲ့ဒီအမှုကိုတူဆောက်တဲ့နေရာမှာအာဏာချက်တွေရှိရဲ့လို့ကျွန်တော်တို့ကယုံကြည်ရဲ့အဲ့ဒီအာဏာချက်တွေကဘာလဲဆိုတော့တင်ရခံမပြည့်စုံဘူး။နောက်ပြီးတော့စက်တီထဲတင်တဲ့နဂါးလေးကိုတက်တီရှင်းနေဆဲဖို့ဆိုတဲ့ကိစ္စတွေအတွက်ဆောင်ရွက်ဖို့တော့ကျွန်တော်သွားတင်ရင်းဖြစ်ပါတယ်။ရာဇီကျင်းတော်ဦးတို့ပုံမှန်433ဦးရဥပဒေရရှိရဲ့အောက်ကနေပူးတွဲဆောင်ရွက်မှာဆိုတော့ဥပဒေရရှိနဲ့အရင်ဆုံးကျွန်တော်တို့မင်းကပနာမရှိနိုင်တဲ့အခါမှာ ဆိုတော့ကပနာမအားဖြင့်တော့သဘောတူညီရရှိပါပြီ
။ရှင်းနေကြီးဥကိုနီလူတတ်မှုမှာတနက်နဲ့ပြစ်ခတ်သူတရားခံမှုတန်ရရှိသူကြည်လင်းနဲ့နောက်ွယ်ကစေခိုင်းသူတွေလို့တန်ရရှိတဲ့တရားခံပြေအောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လန်းရေးရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရားခံမှုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီးဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူတတ်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တိုးတရားခံသုံးဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုရှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်းကပြောပါတယ
်အမှုရနေတာလေဟုတ်ဒီတရားခံပြေးကိစ္စကိုအရင်တော့ရှောက်ထားတဲ့ဝရမ်းမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစံတင်ပြမှုကိုချင်းချူထားတာနှစ်ရင်းနေတိုင်ရုံနေတဲ့နောက်ထပ်အဲတရားခံ၃ရောက်ရင်နောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်2ပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့နောက်ကချက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝင်ကြီးကနေတစ်ဆင့်အဲ့ဒီနံပါတ်2ကိုသူကရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထိုးလို့ရနိုင်မှာကျွန်တော်တို့နိုင်ငံအကြီးအကဲတွေအခြားပြည်သူတွေကိုဒီလိုတော့ကြောက်မှုမျိုးကိုမလုပ်ဝအောင်ပေါ်ထိုးဖို့အတွက်ရည်ရတာပါ
တရားခံပြေးအောင်ဝင်းခိုင်ကိုဖမ်းဝရမ်းထုတ်ဖို့အပါအဝင်လက်တလောအမှုတိစောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ွယ်ကလူသက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါရစေ
။အောင်ဝင်းခိုင်နဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းတရားရုံးရဲ့အမေရအခုအစ်စ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့ဦးရင်းနဲ့ဆောင်ရွက်ဖို့တရားရုံးကမင်းကပြောလိုက်ပြီးဖြစ်ပါတယ်။စီစီလူတို့ကလည်းအောင်ဝင်းဆိုင်တဲ့ကွာဝင်းဆက်တရားခံများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြစ်ပေးအကြောင်းပြခြင်းပြုပေးစီလိုပါတယ်။ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေပေါ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဥကိုနီနဲ့ကိုနေဝင်းတို့ရဲ့အမှုကိုသတင်းအပတ်စဉ်တောက်ကြနေတဲ့ရုံးထုတ်စစ်ဆေးနေပြီးလာမယ့်ဂျွန်လ၂ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။တရားခံတွေနဲ့တရားခံပြေးတွေတရားခံပြတပ်သေးတွေအတွက်လိုအပ်တဲ့တရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥပဒေနဲ့အညီထိထိရောက်ရောက်စစ်ဆေးဆောင်ရွက်နိုင်မှုအမှုလိုက်အရာရှိတွေဘက်ကပြင်ဆင်နေကြတယ်လို့လည်းအမှုလိုက်ရှင်တွေအဖြစ်လိုက်ပါဆောင်ရွက်မယ်ရှင်တွေကပြောပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းနောက်မှစုအစည်းအဝေးကိုတင်ဆက်ပေးပါမယ်မြမငင်းငင်းရေးလုပ်ငန်းစဉ်အဖြစ်27ရာစုပင်လုံးဒုတိယအကြိမ်ပြည်ထောင်စုငင်းငင်းရေးညီလာခံကျင်းပပြီးဖြစ်ပါတယ်ဒီတစ်ခေါက်မှာတော့တရုတ်နိုင်ငံကဂျာဝင်ဆစ်ဆက်ပြမှုနဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဒီညီလာခံမှာတက်ရောက်ခဲ့ပါတယ်ဒီတော့တရုတ်နိုင်ငံကသာဂျာမဝင်ရင်ငင်းငင်းရေးလုပ်ငန်းစဉ်ပို့ပြီးခက်ခဲမဲ့အနေအထားရှိနေပါလား27ရာစုပင်လုံးပထမအကြိမ်နဲ့ဒုတိယအကြိမ်မှာဘလို့ကွာခြားမှုတွေရှိခဲ့ပါတယ်လဲညီလာခံတက်ရောက်လာသူတွေထဲကအတန်တချို့ကိုစူးစီးပြီးဒီသတင်းပတ်သတင်းတောက်မှစုမှာ VOA သတင်းတောက်ကိုစီသူကတင်ပြထားပါတယ်ရှင်
27ရာစုပင်လုံးပထမကြိမ်ညီလာခံတုန်းကတနင်္ဂနွေလုံးအပြည့်ရဲ့သဘောတူညီချက် NCA ကိုလက်မှတ်ရေးထိုးထားတဲ့ KNU, KNU, KNLA ငင်းချိုင်းကောင်စီ, DKB, RCSS, SSC တောင်ပိုင်း, ALP, PNLO, CNF နဲ့ ABSDF တို့အပြင် NCA ကိုလက်မှတ်မထိုးရသေးတဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးညီပါတက်ခဲ့တယ်လို့ဆိုရမှာပါ။အဲ့ဒီပထမကြိမ်တုန်းကတက်ရောက်ဖို့ဖိတ်ကြားတဲ့အခြေအနေမှကိုမရှိခဲ့တာကတော့ရခိုင်တပ်မတော်လို့ခေါ်တဲ့ AA,PSLF TNLA တအံပလောင်တပ်ဖွဲ့နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ဖြစ်ပါတယ်။ဒါပြင်အစည်းအဝေးအဆုံးမသက်ခင်မှာပဲ UWSA ဝအဖွဲ့ကစစ်မှတ်တပ်ပဲနဲ့ပြန်သွားခဲ့တဲ့ဖြစ်ရလဲဖြစ်ခဲ့ပါသေးတယ်။အခုဒုတိယအကြိမ်ညီလာခံမှာတော့ NCA လက်မှတ်ရေးထိုးထားတဲ့ရှစ်ဖွဲ့အပြင်တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘယ်အဖွဲ့မှတကယ်တမ်းဆွေးနွေးကြတဲ့အချိန်မှာရှိမနေခဲ့ပါဘူး။ညီလာခံစားဖို့တရက်တောင်မလိုတော့တဲ့အချိန်ကြမှာတရုတ်နိုင်ငံကအဆက်မပြတ်ဂျာဝင်ညှိနှိုင်းဆွေးဆက်ပေးခဲ့တာကြောင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ညီလာခံဖွင့်ပွဲကိုတက်ဖို့နေပြည်တော်ကိုရောက်လာခဲ့ပါတယ်။ဒါပေမဲ့လည်းဖွင့်ပွဲကိုတက်တာကလွဲပြီးတော့ကျန်တဲ့တကယ်တမ်းဆွေးနွေးပွဲတွေကိုအဲ့ဒီအဖွဲ့တွေမတက်ခဲ့ပါဘူး။ညီလာခံဖွင့်ပွဲလောက်ကိုမြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်ဖို့ကိစ္စတော့မှပဲတရုတ်နိုင်ငံကသာဂျာဝင်ပြီးစစ်ဆက်မပေးခဲ့ရင်ဖြစ်လာပါမလားဆိုတာကတန်တရားရှိစရာပါ။မြမငင်းချင်းဖြစ်စဉ်အောင်မြင်ဖို့ရတရုတ်နိုင်ငံကသာဂျာဝင်စစ်ဆက်ပေးတာမျိုးမရှိဘူးဆိုရင်အလားအလာကောင်းနိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာပါ။ဒီလိုပါဝင်လာတာကတော့ငင်းချင်းဖြစ်စင်မှာအကောင့်ဘက်ကိုပူပြီးဥတီလာစေပါသလားမြန်မာနိုင်ငံဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပြီးတော့လက်ရှိပြည်ထောင်စုငင်းချင်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်တဦးဖြစ်တဲ့ဦးမျိုးဝင်းရဲ့အမြင်ကတော့
ကျွန်တော်တို့ဒီအခြေယူပြီးတော့မှကျွန်တော်ဒီဖြစ်စင်ကိုကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်။ဘာပဲပြောပါအခုလိုမျိုးဒီသပ္ပတိရဲ့ပါဝင်မှုနဲ့ဒီငင်းချင်းဖြစ်စင်မှာပါဝင်လာတော့ကျူစရမှာဖြစ်တယ်။ဒါပေမဲ့ ဒီဖြစ်စဉ်ရဲ့နောက်ဆက်တွဲပါဘယ်လောက်ထိပါလဲဆိုတော့ပုံမှန်မသိတယ်ပါတယ်ဒါပေမဲ့နိုင်ငံရေးဆွဲဖက်ချက်ဖြစ်စဉ်ထိပါတယ်ဆိုရင်တော့လက်ခံလို့မရဘူးပေါ့နော်ကိုတိုက်ပြီးရပြဿနာတော့ကျွန်တော်ကိုယ်လည်းဆွဲဖက်ရမှာဖြစ်တယ်ဒီပြီးစပွားဝိုင်းပေါ်ရောက်လာအောင်ကုလသမဂ္ဂပတ်ပုပိတာတရုတ်နိုင်ငံပတ်ပုပိတာဂျပန်ပတ်ပုပိတာဘယ်သူနိုင်ငံပတ်ပုပိပိစပွားဝိုင်းပေါ်ရောက်လာတာတော့ဒီနှစ်ဖက်လက်ခံနိုင်တဲ့တာပတ်တိပါမွေလာပတ်ပုတာတော့ဒါတိအစီတီတော့လက်ခံလို့ရတယ်ဒါကြိုဆိုရမှာပဲ
အစောပိုင်းတုန်းကညီလာခံကိုတက်ဖြစ်ဖို့အလားအလာမရှိသလောက်ဖြစ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကညီလာခံကိုစတင်မှု24နာရီတောင်မလိုတဲ့အချိန်ကြာမှာကတ်ပြီးတော့ဖွင့်ပွဲနဲ့ညစာစားပွဲကိုတက်ခဲ့ပေမဲ့လည်းညီလာခံတက်မယ်လို့မျှော်လင့်ထားခဲ့ကြတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းသားလူမျိုးစုလက်နက်ကင်အဖွဲ့၅ဖွဲ့ကတော့ညီလာခံကိုလုံးဝမတက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီအချိန်လေးပေါ်မှာရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်2ဖြစ်သူဒေါ်စောမြရာဇာလင်းရဲ့အမြင်က
အခု UNFC ပါလာမလားလို့ကျွန်မတို့မျှော်လင့်ခဲ့ပါတယ် DPN နဲ့လည်းသူတို့က deep of commitments ထိုးပြီးလို့ရှိရင် DPN ကလည်းရောက်လာဖွဲ့ရအကြောင်းရှိတယ်လို့ကျွန်မတို့အများကြီးမျှော်လင့်ခဲ့ပါတယ်ဒါပေမဲ့နောက်ဆုံးအချိန်ထိကတော့ရောက်လာနိုင်စရာအကြောင်းမရှိခဲ့ဘူးဒါတွေဟာ unnecessary တစ်ခုဖြစ်တယ်နောက်တစ်ခုကအမြောက်ပိုင်းဖွဲ့တယ်ဆိုလို့ရှိရင်လည်းပဲအခုလာဆိုတဲ့ပုံစံမျိုးဖြစ်သွားတယ်ဒါတော့မဖြစ်သင့်ဘူး။ဥပမာမြောက်ပိုင်းဖွဲ့တယ်ဆိုလို့ရှိရင်လေကြိုတင်ပြီးတော့မှ၄-၅ရက်လားကြိုတင်ပြီးတော့မှဖိတ်သိမ်းတဲ့အနေထားတွေလည်းရှိခဲ့တယ်လို့ကျွန်မမြင်ပါတယ်။အဲ့ဒါဒါပေမဲ့လို့နောက်ဆုံးရောက်လာတဲ့အနေထားမှာ last hour မှာပဲသူတို့တွေကရောက်လာရတဲ့အနေထားဖြစ်တယ်။ပြီးလို့ရှိရင်ဖွင့်ပွဲပိတ်ပွဲလောက်ကပဲသူတို့တက်ဖို့ဆိုတဲ့အစီအစဉ်နဲ့လာကြတယ်ဆိုတော့သူတို့တွေရဲ့ပါဝင်ဆွေးနွေးမှုကတော့မရှိဘူးဒီနေရာမှာ
။မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကသူတို့ဖွဲ့စည်းထားတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနာမည်နဲ့သူရဲ့ရည်တည်ချက်သဘောထားကိုရှင်းလင်းဖော်ပြထားတဲ့နိုင်ငံရေးဆွေးနွေးမှုအပေါ်မှာတိုင်းသလနကိုင်ဒေါ်လာ၏အဖွဲ့အစည်းများ၏အထွေထွေမူဝါဒနှင့်ရည်တည်ချက်များဆိုတဲ့စာတမ်းကိုညီလာခံပြင်ပမှသတင်းတောက်တွေကိုဖြန့်ဝေခဲ့တယ်လို့ဒေါ်ဆန်းစုကြည်ကလည်းပေးပို့ခဲ့ပါတယ်။အဲ့ဒီဖွဲ့တွေရဲ့အဲ့ဒီမူဝါဒနဲ့ရည်တည်ချက်တွေဟာလက်ရှိ NCA မှာပါတဲ့အချက်တွေနဲ့80ရာခိုင်နှုန်းလောက်တူတယ်လို့ AA အဖွဲ့ကပြန်ကြားရေးတာဝန်ခံဒေါက်တာညိုထွန်းအောင်က VOA ကမေးမြန်းတာကိုပြန်ဖြေခဲ့ပါတယ်။ဒါဆိုရင်မတူဘူးဆိုတာတွေထဲမှာဘယ်လိုအချက်တွေများပါဝင်ပါသလဲဆိုတာကိုတော့ဒေါက်တာညိုထွန်းရှင်းပြတာက
မစကလုံးအသုံးလုံးရှိမယ်ဥမာ NCA ထင်းမှာပါတဲ့ဟာတွေပေါ့နော်ဥမာကျွန်တော်တို့က DDR SSR တို့ကိုကျွန်တော်တို့မကြိုက်ဘူးအဲဒီလမ်းကြောင်းတိုင်းမသွားဘူးဆိုဟိုထင်းမှာပါတဲ့ဟာတွေကိုအနောက်ပုံစံတစ်မျိုးနဲ့နေပြီးတော့သွားလို့ရတဲ့အနေအထားအဲအဲ့ဒါမျိုးတွေကကျတော့နည်းနည်းကွာလိမ့်မယ
်အစိုးရနဲ့တပ်မတော်ဘက်က NCA လမ်းကြောင်းအတိုင်းဆက်သွားမယ်ဆိုတာကိုခုချိန်ထိအခိုင်အမာပြောထားစေပါတမရောကာကွေဦးစီးကျိုးဝကြုံမူကြီးမင်းအောင်လိုင်ကဆိုရင်အခုညီလာခံအဖွင့်မင်ကုန်းမှာပြောသွားတဲ့အထဲ NCA လမ်းကြောင်းမဟုတ်ဘဲနဲ့တခြားလမ်းကြောင်းတစ်ခုခုနဲ့တွားဖို့ပြောဆိုနေကြတဲ့အတန်တွေပေါ်မှာသတိပေးတဲ့လေတံနဲ့ထက်ပြောသွားပါတယ
်ဒါလိုလိလိရှိပြီးအခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အဝေါ်တွေတိုးဆွဲလှုပ်ဆောင်နေခြင်းဟာညီညာရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်တော်စုစနစ်တည်ဆောက်ရေးကိုမလိုလားခြင်းသာဖြစ်ပါသူတို့မိနဲ့ဖြေရှာရေးလမ်းစဉ်ကတိုးဖျက်ပြီးလက်နက်ကင်ဆန့်ကျင်တက်ခတ်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးအာဏာရယူရေးလမ်းစဉ်နဲ့ပြည်တော်စုကခွတ်ထွေရေးလမ်းစဉ်တို့ကိုသာဥတည်နေကြောင်းယူဆမှာဖြစ်ပါတယ
်။ဒါ့အပြင် VOA ကမေးမြန်းတိခောက်ခွင့်ရခဲ့သမျှလက်ရှိ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့တချို့ကလည်းနောက်ထပ်မူတစ်ခုအပေါ်မှာအစကနေပြန်ပြီးတော့ဆွေးနွေးရတာမျိုးမလုပ်ချင်တဲ့သဘောမျိုးပြောကြပါရတယ်။ဒုတိယကြိမ်ညီလာခံမှာပထမကြိမ်ညီလာခံကတော့တိုင်းသားလက်နက်ကင်အဖွဲ့အစုံအလင်မတက်တာကပဲညီလာခံရဲ့အောင်မြင်မှုအပေါ်မှာမေးခွန်းထုတ်စရာဖြစ်နေတာပါ။ဒါပေမဲ့လည်းဒီညီလာခံကိုနိုင်ကူကငင်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးရဲ့စိတ်တပိုင်းသာဖြစ်တာမို့လို့ရှေ့ဆက်သွားမယ်ငင်းချမ်းရေးခီးရှည်ကြီးအောင်မြင်မှုရမရဆိုတာကိုပဲစက်ကြည့်သွားမှာဖြစ်ပြီးတော့ဒီလိုအောင်မြင်ဖို့ကလည်းသက်ဆိုင်ရာလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအားလုံးပေါ်မှာမူတည်နေတယ်ဆိုတာကတော့အသေးချပါပဲခင်ဗျာ
။တရင်ထောက်မဆုအစည်းအဝေးဖြစ်ပါတယ်။အခုတော့မြန်မာတခွင်အစည်းအဝေးကိုနားဆင်ရပါမယ်။လူငယ်လူရွယ်တွေကိုအထူးကပြမှတ်ထားဖွင့်လှစ်ထားတဲ့ရန်ကုန်စာအုပ်ပလာဇာကိုပြီးခဲ့တဲ့ဖေဝါရီလကုန်ပိုင်းတုန်းကဒီရန်ကုန်မြို့လမ်းမတော်မြို့နယ်အတွင်းမှာဖွင့်လှစ်ခဲ့တယ်လို့မျိုးတခြားနယ်မြေတွေမှာလည်းဖွင့်လှစ်စေခြင်းတယ်လို့စာပေချက်မြတ်နိုးသူတွေကလူလာနေကြပါတယ်။အပြည့်အစုံကိုတော့ဒီအပတ်မြန်မာတခွင်အစည်းအဝေးမှာကိုထက်အောင်တင်ပြပေးမှာပါရှင
်။ ကိုချိုင်းမြစ်တရာဆောက်တွေကိုတနင်္လာရဲမှာဝယ်နိုင်ငှားနိုင်တဲ့လမ်းလော်မြို့နယ်တွင်းကရန်ကုန်ဘုတ်ပလာဇာဆိုရင်စာပေချစ်လူထုပရိသတ်တွေအတွက်ရွေးချယ်စရာနေရာတစ်ခုဖြစ်လာနေပါပြီ။ဖေဖော်ဝါရီလကုန်နောက်ပိုင်းကဖွင့်လှစ်ထားတဲ့ဒီဆောက်ပလာဇာမှာဆိုရင်မြမစာပေလောကမှာထင်ရှားတဲ့အထင်ကရဇာတ်ဆရာ12ဦးရဲ့မွေးနေ့တိုင်းမှာအထိမ့်မဲ့ပွဲတွေကျင်းပပေးလို့ရှိတယ်လို့ဒီဆောက်ပလာဇာကိုလာရောက်တဲ့လူငယ်တွေကိုအတိအခါထားပြီးပြုလုပ်တဲ့စာတန်းဖက်ပွဲတွေ၊ကြပြရွတ်ဆိုပွဲတွေကိုလည်းမကြာမကြာပြုလုပ်လို့ရှိတာပါ။ဒီဆောက်ပလာဇာဖွင့်လှစ်ဖို့ဖြစ်လာတဲ့စိတ်ကူးစိတ်တမ်းနဲ့ပတ်သက်လို့တော့စာရေးဆရာမြေမုံလုံကအခုလိုပြောပါတယ်
။ဒီတွင်းမှာရှိရဆောက်ဆိုင်နေတဲ့နိုင်ငံတကာမှာရှိရဆောက်ဆိုင်နေတဲ့အနေထားကတော်တော်လေးကွာခြားတယ်။ကျွန်တော်ဒီမှာရှိရဆောက်ဆိုင်နေအကုန်လုံးကစာအုပ်တွေပဲရှိရတခြားဘာမှဆွဲဆောင်မှုမရှိဘူးပေါ့နော်။အဲ့တော့ဒီဆွဲဆောင်မှုမရှိတဲ့အတွက်ပြဿနာကဘာဖြစ်လဲဆိုတော့စာအုပ်ဆိုင်တွေကစာဖက်လေးရှိရပေါ့နော်။အလေးထားရှိရလူတွေပဲလာပြီးတော့စာဖက်လေးအလေးထားမရှိတဲ့လူတွေကတော်တော်လေးကိုဝေးกว่าနေရတယ်เนาะဒီတော့ကျွန်တော်အဲ့လိုမျိုးမဖြစ်စေချင်ဘူးစာအုပ်ဆိုင်ကြီးဒီဇိုင်းရှိသေးခြင်း ਨੇ ဒီလိုပဲဒီစာအုပ်ဆိုင်နေမှာတခြား facility တွေပေါ့เนาะဒီတော့ coffee လေးတောက်ရင်းနဲ့စာအုပ်တွေရွေးလို့ရရဲ့စာတောက်ဆိုင်လေးရှိရဲ့နောက်ကလေးကိုကစားကွင်းထဲထားပြီးတော့လူကြီးရနေပြီးတော့စာအုပ်တွေရွေးလို့ရမယ်တက်တောင့်တတာရှိမယ်ကြကြဝင်းဝင်းပေါ့เนาะအဲ့လိုမျိုးလမ်းလျှောက်စရာလေးတွေပေါ့เนาะစာအုပ်ရွေးရင်ချောင်းချောင်းချီချီပေါ့เนาะရွေးလို့ရမယ်စာအုပ်အမျိုးအစားတွေလည်းတနေရာမှာ one stop စာပစ်ပေးနိုင်မယ်ဆိုင်မျိုးဖြစ်လာရင်ကောင်းပါပဲဆိုရယ်စိတ်ကူးလေးကနေစပြီးပါတော့အကောင့်ထဲပုံရင်းနဲ့ပဲဒီရန်ကုန်ဘုတ်ပလာဇာဆိုတာစပြီးတော့ဖြစ်လာဖြစ်ပါရဲ့
ရန်ကုန်ဘုတ်ပလာဇာမှာဆိုရင်စာအုပ်ဆိုင်ပေါင်း30ကျော်ဖွင့်လှစ်ထားပြီးအဲ့ဒီမှာအခုနောက်ဆုံးထွက်ရှိထားတဲ့စာအုပ်တွေအပါအဝင်စာအုပ်အဟောင်းတွေဈေးနှင်းနှင်းနဲ့ရနိုင်တဲ့စာအုပ်တွေကိုပါတစုတစီတဲ့ဝယ်ယူဖတ်ရှုနိုင်ကြပါတယ်ဒါအပြင်စားတောက်ဆိုင်တွေအပြင်ကလေးကစားကွင်းကိုပါဒီနေရာမှာတွေ့နိုင်ပါတယ်ဒီစာအုပ်ပလာဇာနဲ့ပတ်သက်လို့လူတို့ရဲ့စိတ်ဝင်စားမှုအခြေအနေကိုတော့ဆရာမြေမုံလုံကအခုလိုပြောပါတယ်
ဒီရန်ကုန်ဘုတ်ပလာဆိုတာဒီနေရနေနော်နေရနေရန်ကုန်မြို့ကိုအလဲလိုက်ဝင်ရောက်လေးလာစရာနေရာတမျိုးတနေရာပေါ့နော်အဲ့လိုဖြစ်လာနေကြပါပြီတချို့ကျွန်တော်တွေ့နေရပေါ့နော်နေရနေလာရင်ရန်ကုန်ဘုတ်ပလာဆိုတာတွားမှဖြစ်မယ်ဆိုရဲဟာမျိုးပေါ့ကျွန်တော်တကယ်ဖြစ်စေချင်တာလည်းအဲ့လိုပါပဲဒီဟာပန်းဖြည့်ဖို့နေရာစာအုပ်ရောင်းတဲ့နေရာမဟုတ်ဘူးတို့လာပြီးတော့ပန်းဖြည့်လို့ရတယ်ကော်ဖီတောက်လို့ရတယ်ဒီမှာတခြားလူငယ်တွေ gathering လုပ်လို့ရတယ်အဲ့လိုမျိုးနေရာတမျိုးတနေရာဖြစ်အောင်ကျွန်တော်စီစဉ်ထားပါအခုထူးခြားတဲ့ခုပေါ့နော်ကျွန်တော်ဒီဖွင့်လိုက်တသက်နှစ်လကျော်မှာကျွန်တော်တည်ထားမိရပါလဲဆိုဒီလိုလာရဲ့ဟိုဟာပေါ့နော်80ရာခိုင်နှုန်းလောက်ကအသက်30အောက်လူငယ်ကြီးပါပဲ
မြမစာပေလောကမှာထင်ရှားတဲ့ဆရာကြီးမင်းသူဝင်ဆရာစောကြီးဆရာမင်းလူနဲ့ဟန်တာရီဦးဝင်းတင်တို့အပါအဝင်အမျိုးသမီးစာရေးဆရာတွေဘက်မှဆိုရင်လဲဂျာနေကျော်မမလေးလူတူတော်မှာစားတဲ့အထင်ကရကလောင်ရှင်12ဦးရဲ့အကြောင်းတွေကိုလဲလူငယ်မျိုးဆက်တွေသိရှိစေဖို့လစဉ်လာတိုင်းသူတို့နဲ့ပတ်သက်တဲ့အထိမ့်မဲ့ပွဲတွေပြုလုပ်ပေးနေတာပါလူငယ်လူရည်တွေစာအုပ်ကန်ကစာဖတ်တဲ့အလေးချိန်ရလအောင်အတွက်ဒီစာအုပ်ပလာဇာကိုအဓိကဖွင့်လှစ်ထားသလိုစနေတနင်္ဂနွေနေ့တွေလိုအားလည်းရတိုင်းမှာလူငယ်အများပြားလာရောက်တာကိုလည်းတွေ့ရပါတယ်။ဒီပလာဇာကိုမကြမကြာလာရောက်လည်လာဖြစ်တဲ့မပန်းချယ်ရီဖြိုးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျမတို့လိုစာပေကြိုက်တဲ့လူတွေတော့တကယ်နိဗ္ဗာန်ဘုံလို့ပဲပြောလို့ရတာပေါ့နော်။ဒီမှာစာအုပ်တွေကစာပေတိုင်းမျိုးစုံလဲစုံတယ်စာအုပ်တွေလည်းစုံတယ်အကုန်လုံးဆိုတော့ကိုကြိုက်တယ်လို့ကိုရှာကိုအချိန်ပေးပြီးနိုင်တယ်လို့စာတွေကိုရှာဖွေလို့ရတာပေါ့နော်။အဲ့တော့ဒီညာကတော့ကျမတို့တော့တကယ်ကိုနိဗ္ဗာန်ဘုံလေးပါပဲ။
ဒီစာအုပ်ပလာဇာမှာဆိုရင်လူချင်းတဲ့စာအုပ်တွေမရတာမျိုးမဖြစ်အောင်စာအုပ်စုံစုံလင်လင်ရောင်းချပေးနေတယ်လို့တီထောင်သူတွေကပြောပါရယ်။ဒါအပြင်တလကို3ကစာအုပ်တွေကိုအခကျင်းဝင်မယူဘဲငှားရနိုင်တယ်လို့လည်းဆိုပါရယ်။ဒါပေမဲ့လို့ဒီနေရာမှာရှိတဲ့စာအုပ်ဆိုင်တိုင်းလို့အလုပ်ဖြစ်နေတာမဟုတ်ဘဲတချို့ဆိုင်တွေကတော့အယောင်းဝယ်အေးပါရယ်။ရန်ကုန်မြို့တွင်းမှာပြည်ချာရေးဝန်ကြီးဌာနကဦးဆောင်ပြီးဖွင့်လင်းရာသီတွင်ရောင်းချနိုင်တဲ့ရန်ကုန်စနေတနင်္ဂနွေစာအုပ်လမ်းရှိပေမဲ့လို့အခုလိုမျိုးစာအုပ်ဈေးတန်းတွေလည်းလိုအပ်တယ်လို့စာပေကိုချစ်မြတ်နိုးသူတွေကပြောပါရယ်။ဒါအပြင်တခြားနယ်မြို့တွေမှာလည်းတနေရာထဲမှာစာအုပ်တွေတစုတစီတည်းရနိုင်တဲ့နေရာမျိုးတွေရှိတယ်လို့ဆိုပါတယ်
။ဒီလိုမျိုးဘုတ်ပလာဇာလိုဟာမျိုးကရန်ကုန်မြို့တို့အနေနဲ့ဒါတခုမကရှိတင်တာလေ။အဲတော့တခြားမြို့ကြီးတွေမှာလည်းဒါမန္တလေးလိုမော်လမြိုင်လိုတကယ်ဟိုပြည်လိုပေါ့နော်မြို့ကြီးတွေမှာပြည်နယ်နဲ့တိုင်းနဲ့ပြည်နယ်ရုံးဆိုင်တဲ့မြို့ကြီးတွေမှာဒါမျိုးတွေရှိရင်တော့အရန်ကောင်းပါပါ။အဲကျွန်တော်ထင်ပါတယ်ရှိလဲရှိလာလိမ့်မယ်ထင်ပါတယ်။ဒါပထမချီလန်းနီးပြလိုက်တာပါ
ပဲ။စာအုပ်စာပေလူမိတ်ဆွေဆိုတဲ့အတိုင်းလေစာအုပ်ကလူလူတိုင်းအတွက်လိုအပ်တယ်ဗုဒ္ဓတရားတွေလည်းအများကြီးရနိုင်တယ်ဆိုတော့နေရာတိုင်းအတွက်လိုပါတယ်။နေရာတိုင်းလည်းဒီလိုမျိုးလေးရှိစေချင်တယ်ပေါ့နော်။အဲ့လိုမျိုးလေးဖွင့်စေချင်ပါရှင့
်။လူငယ်တူလည်းဖြစ်စာပေကိုချစ်မြတ်နိုးသူတူလည်းဖြစ်တဲ့မပန်းချယ်ရီဖြိုးကတော့သူ့အရွယ်တခြားလူငယ်တွေကိုဆိုရှယ်မီဒီယာတွေပေါ်မှာသာအချိန်မကုန်ဆုံးစီလိုပဲစာအုပ်ကင်ကစာဖတ်ဖို့အတွက်တိုက်တွန်းချင်ပါတယ်တဲ့
။အခုခေတ်ကလည်းပြောမယ်ဆိုနာမီဒီယာတွေပေါ့နော်ဆိုရှယ်မီဒီယာပေါ်မှာပဲအချိန်ကုန်တာများတယ်စာအုပ်ဖတ်တာကအသိမရှိတဲ့လောက်ဖြစ်တယ်အဲအဲ့တော့အခုလိုဒီလိုနေရာထိုင်ခင်းအခင်းချင်း attraction အပြည့်နေပေါ့နော်အာဖွင့်လာပြီးတဲ့အတွက် လာပြီးတော့စာအုပ်ဖတ်တင်တယ်ဖတ်ဖတ်ရလဲအဆင်ပြေပေါ့နော်လူငယ်တိုင်းလဲအဲတခြားနေရာမှာအပြော်ပိုင်းမှာအချိန်ပြောနေမယ်ဇာတိလုံးနေရာတွေမှာဒါပြီးတော့အချိန်ကိုကုံဆုံးစီကျင်တယ်ပေါ့နော်
ရန်ကုန်စာအုပ်ပလာဇာလိုမျိုးစာအုပ်ဈေးတန်းတစ်ခုကိုမန္တလေးမြို့မှာလည်း2018ခုနှစ်အတွင်းမှာဖွင့်လှစ်သွားနိုင်ဖို့စီစဉ်နေရပြီလည်းရှိပါတယ်။စာပေချစ်ပရိသတ်တွေအတွက်တနေရာထဲမှာစာအုပ်တွေကိုတစုတစည်းတည်းရနိုင်တဲ့နေရာမျိုးတွေရန်ကုန်မြို့တွင်သာမကတခြားနေမျိုးတွေမှာလည်းဖွင့်လှစ်သွားဖို့လိုအပ်နေသေးတာကတော့အသေးစားပါပဲခင်ဗျာ။ကျွန်တော်ထောက်ပါခင်ဗျာ
။မြန်မာတခွင့်အစီအစဉ်ပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ရပါမယ်။ထုတ်လုပ်သူမှတ်စုမွန်နဲ့မိုက်အေးတန်တာကျော်စီစဉ်တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်စနေညဒိုင်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရရှင်ဒီညအဆွေးနွေးကြမယ့်အကြောင်းအရာကတော့အားလုံးနဲ့သိပြီးဖြစ်ပါလိမ့်မယ်27ရာစုပင်လုံဒုတိယကြော့အဆွေးနွေးပွဲမှာကြုံနေရတဲ့အနေအထားတွေကိုဆွေးနွေးကြမှာပါအခုဆွေးနွေးပွဲမှာကဒီတရုတ်နယ်စပ်ကတိုင်းဒေသအဖွဲ့တွေပါလာပေမဲ့အရင်ကတောက်လျှောက်ဆွေးနွေးခဲ့တဲ့ UNFC တိုင်းဒေသအဖွဲ့တချို့မပါဝင်ပါဘူးအော်ဒီတော့ဒီဒုတိယကြိမ်ကျင်းပတဲ့ပင်လုံညီလာခံကနေဘလို့ရလက်ကောင်းနေထွက်မလဲအလားအလာကောင်းနေပြီးတော့ရှေ့ဆက်ငင်းငန်းရေးအတွက်ဘလို့စိန်ခေါ်ချက်တွေရှိလဲဆိုတာဆွေးနွေးကြမှာဖြစ်ပါတယ်ကျမတို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်မှာရောက်နေပါပြီ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ခွန်မြင့်ထွန်းသူက PNL လို့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းဖြစ်ပါတယ်။ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါတယ်။နောက်တဦးကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ဦးရဲထွန်းမြမနိုင်ငံရေးလေလာသုံးသက်သူဦးရဲထွန်းကိုဖိတ်ခေါ်ထားပါရရှင်။နောက်တစ်ယောက်အနေနဲ့တော့ဒီကိုတနေထွန်းနိုင်သူကမြန်မာ quarterly မဟာဗျူဟာနဲ့မူဝါဒလေးလာရေးချာနယ်ရဲ့ editor ဖြစ်ပြီးတော့သူကိုယ်တိုင်ကလည်းဒီ27ရာစုပင်လုံညီလာခံဒုတိယအကြော့အစည်းအဝေးမှာဒီလေးလာသူအနေနဲ့တက်ရောက်နေတာပါဒီထဲမှာခွန်မြင့်ထွန်းကလည်းတက်ရောက်နေသူတိုင်းသားတွေကိုယ်စားလှယ်ဖြစ်နေတက်ရောက်နေသူဖြစ်ပါတယ်ဒီတော့ပင်တိုင်းဆွေးနွေးတဲ့သူတွေကိုဟိုကျွန်မအရင်ဦးဆုံးဒီပါဝင်ဆွေးနွေးတဲ့သူတွေမေးခွန်းမမေးခြင်းမှာတုံ့တက်ခိုင်းခြင်းပါလေအခုဒုတိယအကြိမ်ဖြစ်နေ27ရာစုပင်လုံညီလာခံကျင်းပနေတာမှာပထမကျင်းပခဲ့တဲ့ညီလာခံနဲ့အခုဒုတိယကျင်းပနေတဲ့ညီလာခံအဓိကကွာခြားချက်ဘာတွေ့ရပါလဲခွန်မြင့်ထွန်းတုံ့တက်ပေးပါရှင
့်ကျွန်တော်တို့ကတော့1993အမျိုးသားညီလာခံစာရေးဒီမှာကျွန်တော်ဆက်ရောက်ခဲ့ပြီးပါတယ်အဲ့တော့ဒီခုနပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံနဲ့ဒီနေ့ကျင်းပတဲ့ဒုတိယပင်လုံစီရဲ့ကွာခြားချက်ကတော့ဒီကျွန်တော်တို့ပထမအကျဉ်းလုံးကတော့ကျွန်တော်တို့ဒါလက်နဲ့ NCA မှာလက်မှတ်ထိုးတဲ့သူကမထိုးတဲ့သူကအစိုးရလွတ်တော်တမ်းလို့အားလုံးကနေပြီးတော့မှအဲ့ဒီ27ရာစုပင်လုံးကြီးလာတော့အားလုံးရဲ့ ownership ကအားလုံးကပိုင်ပြီးတော့အားလုံးကဦးဆောင်နိုင်တဲ့အင်ဂျင်နီယာဖြစ်ဖို့အတွက်ပူးပွဲပြီးတော့မှဒါကျင်းပနိုင်ခဲ့တယ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေလွတ်လပ်စွာဒါကျွန်တော်တို့ထုတ်ဖော်ပြီးတော့မှတရားခွင့်ရခဲ့တယ်ဒါကတော့ပထမအကြိမ် CA ရဲ့27ရာစုပင်လုံးပထမအကြိမ်ရဲ့အဓိကအချက်ဖြစ်ပါတယ်အခုဒီအချိန်မှာကတော့အရင်ဆုံးကကျွန်တော်ညီလာခံနေဒီမှာစီလူ့ဘက်ဆုံးဖြတ်ချက်တွေသဘောတူညီချက်တွေကိုတော့ကျွန်တော်တို့ရယူနိုင်တဲ့အခြေအနေမျိုးမရှိပါဘူးအခုဒီအချိန်မှာကတော့ကျွန်တော်ဒီအားလုံးရဲ့အကြမ်းမှာသဘောတူညီနိုင်တဲ့ပုံသဘောထားတူညီချက်တွေရယူနိုင်ဖို့အတွက်ကတော့အလားအလာကောင်းနေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီဒုတိယအစီအစဉ်ရဲ့အဓိကခေါ်ခြားချက်ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အရင်ဆုံးကကျွန်တော်တို့ဘဝပြည့်ရဲ့တမိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေဟာဒီလိုမျိုးညီလာခံတွေညာစွာကျင်းပခဲ့ဘူးပါတယ်ဆိုတော့လေဒီကနေ့လိုမျိုးနိုင်ငံရေးအရာပေါ့လေအသက်ပါပါအတိတ်ရရှိဆွေးနွေးနိုင်တဲ့အညီလာခံတွေမဖြစ်ခဲ့ပါဘူးအခုဒီလိုကျွန်တော်တို့ဒီနေ့ကျင်းပတဲ့27ရာစုပင်လုံးဒုတိယအစည်းအဝေးမှာတော့နိုင်ငံရေးအရာဒီအသက်ပါပါအတိတ်ရရှိ ကျွန်တော်တို့ကသဘောတူရင်လည်းတူနိုင်တယ်မတူရင်လည်းမတူနိုင်ဘူးအာပပဆွေးနွေးနိုင်တဲ့အချက်ကတော့ဒါကျွန်တော်တို့ရဲ့အားကောင်းချက်ဖြစ်ပါတယ်
ဟုတ်ကဲ့အလားအလာကောင်းလို့ပြောမယ်ပေါ့နော်
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ဟုတ်စားနောက်ပိုင်းမှာဒီခွန်မြင့်ထွန်းပြန်ပြီးမေးပါအောင်မယ်ရှင်ကျမဟိုအရှိဆက်ပြောနေလေးသွားခြင်းလို့ပါဆိုတော့ဒီကိုနေထွန်းနိုင်ကိုကျမနည်းနည်းအရင်သုံးသက်ခိုင်းခြင်းပါလေဒီဒုတိယကျင်းကျင်းပါတဲ့27ရာစုပင်လုံးညီလာခံမှာဆွေးနွေးကြတဲ့အကြောင်းအရာတွေမှာဒီသဘောတူညီမှုရရှိတဲ့အနေအထားဘလို့ရှိပါလဲဟိုကွဲလွဲချက်တွေနဲ့သဘောတူညီချက်တွေဆိုရင်ဘယ်ဟာများမလဲဘယ်ဟာအဓိကကွဲလွဲမှုတွေရှိနေပါလဲနည်းနည်းလေးဟုတ်စားအချင်းချုပ်ပြီးတော့သုံးသက်ပေးပါရှင်
ကဲကျွန်တော်ကတော့ဒီမီဒီယာအနေနဲ့တက်နေတာပါလေးလာသူအနေနဲ့တက်တာမဟုတ်ဘူးပေါ့နော်ဆိုတော့ခုနအမမေးရမီကွန်ဆန်ကျကွန်ရင်တော့ပို့ပြီးတော့မှဖြေနိုင်လိမ့်မယ်လို့ပြောပါတယ်ဆိုတော့ကျွန်တော်၃ခုညီလာခံ၃ခုကိုကျွန်တော်ဆက်ကြည့်တဲ့အခါမှာဒီပထမညီလာခံကတော့ NC မထိုးခင်မှာအဲ NC ထိုးပြီး10 point နဲ့လှုပ်လိုက်တယ်တမရုပ်သိန်းစင်ဒါတော့တမရုပ်သိန်းစင်နှုတ်ဆက်ပွဲပုံစံမျိုးဖြစ်ခဲ့တယ်နောက်ဒုတိယကြိမ်လှုပ်တဲ့ဒုတိယကြိမ်ဆုံးနဲ့ဒီ NL လက်ထက်ပထမဆုံးကြိမ်လှုပ်တဲ့ညီလာခံကတော့တော်စားစရာကြိုးကြိုးပဲဖြစ်ခဲ့တယ်အခုဒီတစ်ခေါက်ကတော့နည်းနည်းလေးလှုပ်လှုပ်ခက်ခက်လေးရှိတယ်လို့မြင်နိုင်တယ်ဒါပေမဲ့အခုကျွန်တော်တို့ဒီ UDJC ကတက်လာတဲ့50ချက်ပေါ်မှာမျိုးဒီဆင်းနေကြတဲ့အခါမှာကျွန်တော်တရားတလောက်ကတော့အဲဒီခေတ်မနေ့ပြီပေါ့နော်ကျွန်တော်တရားတလောက်ကတော့နိုင်ငံရေးကဏ္ဍမှာဆိုလေကိုယ်လွှဲမှုတွေရှိနေတော့ပဲအဲလင်းတူရေးကဏ္ဍမှာဆိုရင်ရုံးတူရေးကဏ္ဍကတော့အစိုးရကတုံ့ပြန်ချက်ချမှာမဟုတ်ဘူးပေါ့နော်ကျန်တဲ့ကဏ္ဍတွေမှာတော့တလောက်လှုပ်လှုပ်ခက်ခက်မရှိနေအထူးသဖြင့်နိုင်ငံရေးကဏ္ဍမှာတော့တော်တော်လေးကိုအလိုလိုခက်ခဲ့တူပြင်းဒီခွဲထွက်ရေးနဲ့ကိုပါပြထန်းခွင့်ကိစ္စတွေပေါ့နော်ကျွန်တော်တို့အစောပိုင်းကခံမှန်းခဲ့တဲ့ပြည်내 constitution ကိစ္စကတော့သိပြီးတော့မှလောက်ခက်လာတာမရှိခင်ဗျဒီခွဲထွက်ခွင့်နဲ့ကိုပါပြထန်းခွင့်ကတော့တော်တော်လေးအဲလိမ့်ခက်တယ်လည်းဖြစ်နေတယ်လို့သိရတယ်ဆိုတော့လက်ရှိအနေအထားကပြောမယ်ဆိုရင်တော့အညီလာခံရလက်ထွက်ပသလားဆိုတာလောက်ကြည့်ကျွန်တော်စိတ်ဝင်နေပါတယ်ဘာကြောင့်လဲဆိုတော့NCA ပါနေတဲ့အချက်လက်တွေအပြင်ကျန်တဲ့အနေအထားရကအခြေမခံဘူးလို့ကျွန်တော်ယူဆပါတယ်အားလုံးပါဝင်ခြင်းပါဝင်ထိုက်တဲ့အနေအထားမျိုးရှိတယ်။တစ်ဖက်ကတော့ကြိုးစားနေတယ်။ဒါပေမဲ့ NCA လမ်းပြမျိုးပုံ9ရက်နဲ့လည်းနည်းနည်းလေးဆန့်ကျင်နေတယ်။ဟိုအဆင့်ကျော်နေတဲ့အနေအထားလေးတွေနဲ့ဟိုကျွန်တော်ညီကိုင်းညီလာခံကိုလုပ်တဲ့အတွက်ကြောင့်မလို့ဒီအခြေမခံတဲ့အနေအထားပုံမှာပေါ့ဗျာ။ခုန50ချက်ဆိုတာကလည်းဒီမျိုးသားစစ်နိုင်ငံစစ်တပ်ခုနှစ်ခုပေါ့။အဲ့ဒီခုနှစ်ခုကနေစဉ်းစားလာတဲ့ဆိုရင်လည်းကျန်တဲ့ data တွေမှာအကူအညီမှုတွေကကျွန်တော်တို့ရေကင်းထုတ်ပြရတဲ့အဖြစ်ရှိနေကြပဲလောက်ခဲ့တဲ့စစ်လွယ်တွေကလည်းအငြင်းပွားစရာတွေရှိနေတယ်ပဲဒါကဒီအချိန်ခံတာဟုတ်ပဲဒီရောစီညီနိုင်ညီလာခံမှာထပ်ပြီးဆင်းနေတဲ့အခါမှာဒီလိုလိုအခြေအနေမျိုးတွေဖြစ်လာတယ်ပေါ့ဆိုတော့ပထမအစောပိုင်းညှော်လင့်ထားတာကတော့ကျွန်တော်တို့ကရလက်စုံတရားဆက်လိမ့်မယ်လို့ညှော်လင့်ထားတယ်အဲဒါပေမဲ့ဒီနေ့အချိန်တွေပေါ့အခုစညီလာခံလည်းနောက်တည့်ရက်ထပ်ထူထားတဲ့အတွက်ကြောင့်ကျွန်တော်တို့ဆင်းနေတာတော့ကောင်းတယ်ဒါပေမဲ့ရလက်ပိုင်းကတော့ထွက်ပါမလားဆိုတော့စိုးရင်ရယ်
ဟုတ်ကဲ့စိုးရင်စေဖြစ်နေပေါ့နော်ဟုတ်ကဲ့ဟိုညင်းလာခဲ့မှာရလက်ထွက်ပါမလားလို့ကိုစိုးရင်နေတယ်ဆိုပြီးတော့ကိုနေထွန်းနိုင်ကတုံးတက်တယ်ဆိုတော့အန်ကယ်ဦးရဲထွန်းအနေနဲ့ရောဒီဒုတိယကျင်းကျင်းပါတဲ့27ရာစုပင်လုံးညီလာခံကနေပြီးတော့ရလက်ကောင်ထွက်ပေါ်လာနိုင်မယ်လို့မျှော်လင့်ပါလားရှင
်အဲရလက်ကောင်ထွက်ဆိုတော့ဟိုတစ်ခုနှစ်ခုဒီအစည်းအဝေးတစ်ကျင်းတစ်ကျင်းနဲ့တော့မထွက်နိုင်ဘူးပေါ့လေဒီဟာဟိုစောစီစီကလေးကလည်းဒေါန်ဆန်းစုကြည်တို့ဒီ NLD အစိုးရအနေနဲ့လည်းတူပြီးတော့သိထားပါတယ်ဒါကြောင့်သူကဒီအစည်းအဝေးကို6လတည်ရင်6လတည်ပြင်ပသွားမယ်ဆိုပြီးတော့ငကူကလေးကအဲ့လိုစဉ်းစားထားတာပေါ့လေအဲ့တော့ဒီဟာတွေမှာအခုဆွေးနွေးလိုက်တဲ့အခါကျတော့ဟို NCA လက်မှတ်ထိုးပြီးတဲ့အဖွဲ့တွေနဲ့ကတတ်တဒီအသေးစိတ်တွေပေါ့နော်ဒီခြေလမ်းဒီရှိနဲ့ဂန္ဓာတွေဖွဲ့ပြီးတော့ဆွေးနွေးတယ် NCA မထိုးရသေးတဲ့ဖွဲ့တွေနဲ့ကတော့တိတန့်ဟိုတွေ့တာရှိတယ်ပေါ့ဒါအစသဘောဟိုဆွနပွဲဟိုစလိုက်တဲ့သဘောပဲပေါ့အဲ့တော့အဲ့ဒီအဖွဲ့တွေနဲ့ကဒီသာဆွနပွဲတွေနောက်လောက်เสียလို့လိမ့်မယ်အခုလက်မှတ်ထိုးပြီးသားအဖွဲ့တွေအနေနဲ့လဲဆက်သွားရင်းနဲ့ရေးကြည့်တဲ့ကျွန်တော်တို့ဖက်ဒရယ်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စမှာနားလည်မှုတွေတူလာအောင်ပေါ့တစ်ဖက်ကချွေးနေတဲ့တစ်ဖက်ကလေးလာရေးအတူတူလှုပ်ဖို့လိုလိမ့်မယ်လို့ကျွန်တော်တင်တယ်။လေးလာရေးလှုပ်တယ်ဆိုတာကအခုအောင်မြင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေမှာကျင်းသုံးတဲ့ဖက်ဒရယ်စနစ်နဲ့တိုင်းရင်းသားတွေမူလကညှော်မှန်းထားတဲ့လူမျိုးတွေပေါင်းစုံပြီးတော့ကျွန်တော်တို့ဟိုဝိုင်းကြည့်ဆောက်ထားတဲ့ဆိုဗီယက်ယူနီယံပုံစံမျိုးယူဂိုစလပ်ပုံစံမျိုးနဲ့ဘယ်လိုခြားနားသလဲ။ဘယ်စနစ်ကပို့ပြီးတော့တိုင်းပြည်ကိုအင်အားကောင်းပြီးတော့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေမလဲ။ဒါမျိုးတွေကိုအတူတူကလေ့လာရင်းနဲ့ဆွေးနွေးပွဲတွေကိုလည်းအဲ့လိုဟို6လကြိမ်ကျင်းပလိုက်။ဒါထဲမှာသွားပြီးတော့လေ့လာလိုက်အတူတူကလေ့လာလိုက်။အဲ့လိုနဲ့ဟိုနည်းနည်းတော့ဟိုအချိန်ပေးရမှာပေါ့လေ။ပေးပြီးတော့အဲ့လိုဖြတ်တန်းရလိမ့်မယ်လို့ကျွန်တော်
ဟိုယူဆတယ်အဲ့တော့တကယ်လို့เนาะတကယ်လို့အောင်မြင်သွားတဲ့အခါမှာလဲဒီလက်နက်ကင်အဖွဲ့တွေမရှိတော့တဲ့เนาะချုပ်ငိမ့်တဲ့ပြည်နယ်တွေမှာကျွန်တော်တို့ကလက်တွေ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ပြီးတော့လက်တွေ့အခွင့်အရေးတွေပေးလိုက်တာတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတည်ဆောက်ခွင့်ပေးလိုက်တာမျိုးတွေလက်တွေ့အဲ့လိုကျင့်သုံးပြီးတော့ဟိုသွားမယ်ဆိုရင်တော့ကြံတဲ့လက်နက်ကင်ပြည်ပကရှိနေတဲ့နေရာတွေလဲအဲ့ဒီအတိုင်းလိုက်လာနိုင်တယ်လို့
ဟုတ်ကဲ့ရှင်ဟိုရှေ့ဆက်ပြီးတော့ဘလို့လုံးကြမလဲဆိုတာကိုဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုနောက်ပိုင်းမှာဟိုအချင်းချုပ်ပြီးတော့ပြန်ပြီးတော့မေးချင်ပါတယ်ဆိုတော့အခုတော့ဒီကျမတို့ဒီတစ်ပတ်မှာပါဝင်ဆွေးနွေးတဲ့သူတွေလည်းများတာမလို့သူတို့ခက်တက်တက်လေးအချိန်ပေးလိုက်ချင်ပါတယ်အခုလေးလိုင်းပေါ်မှာလောလောဆယ်ရောက်နေတာကဥဆိုးဝေပါဥဆိုးဝေကြားရပါလားရှင
်
ဟုတ်ကဲ့ကြားပါဟုတ်ကဲ့ပါကျမတို့နည်းနည်းလေးထိထိမိမိနဲ့ဝင်ပြီးတော့ဆွေးနွေးပေးပါနော်ဟိုမေးမြန်းမယ်ဆိုရင်လည်းပါဝင်ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်ဟုတ်ကဲ့ကျွန်တ
ော်ဆွေးနွေးချင်တာကတော့
ဟုတ်ကဲ့ဥဆိုးဝေနည်းနည်းလေးကြည်ကြည်ပြောပြပါနော်ကျမတို့ဘက်ကအတန်နည်းနည်းတိုးနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့သူချိန်မှနေတဲ့27ရာစုရာခိုင်နည်းဘယ်လိုအကျိုးရလာကောင်းလို့ဖြစ်လာလဲဆိုတော့ကျကျွန်တော်ပြောချင်တာကသူချိန်မှနေတဲ့27ရာစုရာခိုင်နည်းကအကျိုးရလာကောင်းလို့ဖြစ်လာတယ်ကျွန်တော်တိုင်းကျွန်တော်တို့ဖြစ်တာဘယ်လိုအကျိုးဖြစ်လာလဲရလာကောင်းလို့ဖြစ်လာတာလဲကျွန်တော်တို့ဒီတစ်ပတ်နဲ့ဘယ်လိုရှိသေးလဲဘယ်လိုရှိသေးရလဲရှိတာမလဲဆိုတော့ကျွန်တော်ပြောပြပါမယ်။ဆိုရင်ကျွန်တော်တို့ဒီပြည်လုံးဒီလာကံကိုပြောလိုက်ကြတဲ့အခါ1949ဒုတိယအုံဆန်းတဲ့တိုင်းရင်းသားကောင်းဆောင်တွေစတင်ပြီးတော့ချမှတ်ခဲ့တဲ့စာချုပ်ကိုအခြေခံလာတယ်ကျွန်တော်တို့အရင်ကြည့်ရတယ်ပေါ့ဗျာ။ထို့တော့လည်း1949အခြေအနေနဲ့အခုမြန်မာအခြေအနေနဲ့အခြေအနေတွေကပကတိအခြေအနေတွေဝါချနေတဲ့အခါမှာလင်းငါတဲ့အကြောင်းအရာတွေကိုဆွဲနိုင်တာဖြစ်နေတာ။လက်ရှိပကတိအခြေအနေမှာရှိနေတဲ့အကျက်တဲတွေအခက်ခဲတွေကိုစေတနာမှန်မှန်လေးနဲ့ကျွန်တော်တို့ထားပြီးတော့ဒီကောင်းအကျိုးပြည်သူတွေရဲ့အကျိုးငြိမ်းချမ်းရေးနဲ့ဆိုတဲ့အကျိုးဒီလိုကြီးရှိရှိပြီးတော့စေတနာထားမှုဆိုရင်အခက်ခဲတွေစင်ကုန်တွေကတော့ကျွန်တော်အားလုံးကြော်လာနိုင်တယ်ဆိုလို့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့စေနာမယ်နဲ့ဟိုစာချင်းကပ်ပြီးတော့ဆွေးနွေးရမယ်လို့ပြောတာပေါ့နော်ဟိုဥဆိုးဝေပြီးတော့ကျမနောက်ထပ်ဟိုတီးလယ်မှုထိုင်းကနေပြီးတော့ပေါဝင်ဆွေးနွေးလာတာပါတီးလယ်မှုကိုအလှည့်ပေးချင်ပါတယ်တီးလယ်မှုဘာများဆွေးနွေးပါမလဲရှင
်ဟုတ်ကဲ့ခင်ဗျဒီပင်လုံးနီလာက27ရောင်စုပင်လုံးနီလာကမှာနော်အခုပြောနေတာဆိုနေတာတွေကတော့ကျွန်တော်တို့ပထမဖွင့်ပွဲမှာကျွန်တော်တို့နားထောင်တာပြောတာဆိုတာတွေအစိုးရပြောတာကနော်စစ်တပ်ပြောတာကနော်ကြန့်ခိုင်ရေးခေါင်းဆောင်ပြောတာတွေကတော့ဒါမဆိုးပါဘူးဒါပေမဲ့တို့ပြောသလိုမလုပ်တာကတော့ကျွန်တော်တို့အတွက်အမှန်တမ်းမှကျွန်တော်တို့ဆိုးရင်ရတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသမှာဘာဖြစ်လို့စစ်တပ်တွေကတက်ပြီးတော့တိုက်နေရတယ်လဲအဲ့ဒါကခုကတော့ကျွန်တော်တို့မင်းကုန်ထုတ်ကြဖြစ်နေတယ်ကောင်းအောင်လုပ်ရင်တော့ကောင်းမကောင်းအောင်လုပ်ရင်တော့ဒီမြန်မာပြည်ကကျွန်တော်တို့ဆိုးရင်ကြကောင်းပါတယ်လို့ကျွန်တော်နေပြောချင်ပါတယ
်ဟုတ်ကဲ့အန်ဒါရောတီးလယ်မှုထိုင်းရနေဝင်ဆွေးနွေးတာမှာဟိုခက်သက်သက်လေးပဲကျမနောက်ထပ်သောရရှင်တရက်ကိုလည်းလှည့်ပေးချင်ပါတယ်မလေးရှားကပါကိုနေလင်းဦးကြားရပါလားရှင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ကိုနေလင်းဦးဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ဒါမှမဟုတ်မေးခွန်းထုတ်ပြီးတော့မေးမြန်းမယ်ဆိုရင်လည်းဒီပင်တိုင်းဆွေးနွေးသူတွေဖြစ်တဲ့ခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရဲထွန်းအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်ရှင
်ဟိုကျွန်တော်ကတော့တိတ်ပြီးတော့ပြန်မေးစရာတော့မရှိပါဘူးဦးရဲထွန်းပြောတာလေးလည်းနားထောင်ပါတယ်ကျွန်တော်က68ခုနှစ်လောက်တည်းကနိုင်ငံရေးကို73နှစ်သားတည်းကလေ့လာတာပါဗျာပမာနိုင်ငံလက်ရှိလည်း R&D engineer ပါနိုင်ငံသားမှလုပ်ပါတယ်ကျွန်တော်ခြုံပြီးခတ်တူတူပြောမယ်ဆိုရင်တော့ကျွန်တော် proposal လေးကိုပဲပြန်ပြောခြင်းနဲ့အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့ဒီ federal အကြောင်းကျွန်တော်တို့နောက်ပိုင်းပြန်ပြီးလှုပ်ရှားလာတာကတော့ဟိုရှင်းရင်းပြောရင်ရှမ်းပြည်နယ်ရပေါ့နော်ရှစ်ပြည်နယ်မူနဲ့တက်လာတာပေါ့နော်ကျွန်တော်သဘောအရပြောရရင်ရှစ်ပြည်နယ်မူကိုလက်မခံပါဘူးလို့ကျွန်တော်မပြောလို့ဘူးဒါပေမဲ့လူမျိုးကိုအစွဲပြုထားတဲ့ပြည်နယ်မျိုးကိုကျွန်တော်အနေနဲ့တော့ဗမာတရားအနေနဲ့မဖြစ်သင့်ဘူးလို့ထင်ပါတယ်အမေရိကန်ပုံစံကူးရင်လည်းအကောင်းဆုံးလည်းဖြစ်မယ်လို့လည်းမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့လှုပ်ချင်တဲ့ဖက်ဒရယ်ကဗမာတမဲပဲယူပါမယ်ထားပါဟဲ့လားဟိုတုန်းကတော့ဦးနေဝင်းက9ပြည်နယ်ဖွန်တိုင်း9ခုဆိုပြီးတော့လှုပ်ခဲ့တယ်သူကဟိုတိုင်းရင်သား9မဲဗမာ9မဲဆိုပြီးဖြစ်အောင်လုပ်တဲ့သဘောပါပဲအဲ့တော့ကျွန်တော်စိုးရိမ်တာကိုပြန်ပြီးတော့ကျွန်တော်တို့ဗမာတွေစိုးရိမ်တာကိုပြန်ပြီးတော့ပင်ချသဘောအရလက်တွေ့သဘောအရကျွန်တော်ပြန်ပြောခြင်းဗီဒိုတဦးစီကင်လိုက်ပါရှစ်ပြည်နယ်ကိုเนาะအဲ့ဗီဒိုရဲ့သဘောကဘသူမှခွဲထွက်ခွင့်တမဲ ထန့်ကျင်တာနဲ့ဘယ်သူမှခွဲထုတ်ခင်မရပါဘူးဆိုတဲ့ဥပဒေသားတွေကိုထုတ်လိုက်ပါအဲ့လိုထုတ်ပြီးတော့ ဆိုရင်ခင်ဗျားတို့ပြည်နယ်တွေတစ်ခုစီလွတ်လွတ်လပ်လပ်ဒီနေ့အုပ်ချုပ်ခြင်းအပဆိုလဲအုပ်ချုပ်အမေရိကန်လိုပုံစံလုံးအုပ်ချုပ်ခိုင်းလိုက်ပါ
စစ်တာစစ်တပ်တွေလည်းထောင်းမယ်ဆိုရင်လည်းသူကသူပေးထောင်လိုက်ပါဒါပေမဲ့ခွဲထွက်ခွင့်တော့လုံးဝမပေးရနိုင်ပါအဲ့ဒီလိုအလဲအလှယ်ကတော့လုပ်ရပါမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဗမာလူမျိုးတွေနဲ့ကဘာမှပူစရာမလိုဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ပူနေတာကကျွန်တော်တို့ပြည်ထောင်စုကြီးကိုပြိုဟုတ်ကဲ့ဒါကကိုနေလင်းဥပါသူကဒီခွဲထွက်ခွင့်လုံးဝမပေးပါနဲ့လို့ပြောတော့ဒီကိစ္စန
ကနကိုစိုးဝေဆွေးနွေးထားတဲ့အကြောင်းအရာလေးနဲ့လည်းတိုက်ဆိုင်နေလို့ပါ
ဟုတ်ကဲ့ပါမငိမ့်ညံ့ကျင်တဲ့စိတ်ဆန္ဒမရှိရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတကိုးဆိုတဲ့အရာကိုသေချာခွဲခြားရင်လုပ်ငန်းအောင်မြင်ဖို့အလုပ်အောင်မြင်ဖို့ပြီးမြောက်အောင်မြင်ဖို့ပါအဲတကယ်တကိုးဆိုတဲ့အရာမှာ1စိတ်ဆန္ဒ2ကြိုးစားမှုဝိရိယ3စိတ်ဓာတ်ခိုင်မာမှု4အမားမှန်ခွဲဝေနိုင်မှုအဲ့ဒါတွေပါမှအငိမ့်ညံ့နိုင်မယ်ထင်တယ်အခုစိတ်ဆန္ဒတွေမပါကြဘူးလို့ခံစားတွေ့နေရပါတယ်ငိမ့်ညံ့ခြင်းနဲ့စိတ်ဆန္ဒတွေကြီးမားလာကြဖို့ပထမဆုံးစီယုံပြီးပင်လုံကိုအားဖြည့်ဖို့လိုမယ်ထင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကကိုဝေအောင်ရေးလာတာပါခုနကတော့ဥဆိုးဝေကလည်းပြောသွားတယ်ဆန္ဒမှာအမှန်နဲ့ဆွေးနွေးမယ်ဆိုရင်ရလက်ကောင်တွေထွက်ပေါ်မယ်ဆိုတော့ဟိုဒီမှာကျွန်မကိုနေထွန်းနိုင်ကိုတုံ့တက်ပေးစီချင်ပါတယ်စိတ်ဆန္ဒလို့ပြောကြတဲ့အခါမှာငိမ့်ငိမ့်ရေးလုပ်ငန်းစဉ်အောင်မြင်ဖို့ဒီအဓိကဥဆုရေးဖြစ်တဲ့အစိုးရတက်မတော်တိုင်းရင်းသားတွေဘက်ကငိမ့်ငိမ့်ရေးကိုလိုလိုလာလာရကျင်တဲ့စိတ်ဆန္ဒအမှန်နဲ့ချင်းကပ်နေကြပါလားကိုနေထွန်းနိုင်ဘယ်လိုများတုံ့တက်ပါလဲရှင့်
ဟိုအားလုံးကငိမ့်ငိမ့်ကျင်တာတော့အမှန်ပဲဗျာဒါကမြေကြီးလက်ခတ်မလွဲပါပဲအဲ့တော့ဟိုခုနကကျွန်တော်တို့ပြန်ကောက်မယ်ဆိုရင်ဒီငင်းငင်းကြီးကိုမလိုလားတဲ့လူကလည်းတရားမှမရှိတယ်ဖြစ်နေတာကကျွန်တော်တို့ချင်းကပ်ပုံချင်းကပ်နေတာလုံနီးလုံဟန်ပေါ့လေအဲ့ဒီအပိုင်းကတော့ကျွန်တော်တို့အများကြီးလောက်အောင်လည်းကြည့်ပါတယ်အခုအချိန်မှာပဲကျွန်တော်တို့ကြည့်မယ်ဆိုရင်ဒီ NCA ကို NCA ငင်းငင်းကြီးတော့တက်ဆိုရင်လည်းတစ်ဖက်မှာလည်းကုန်ပြီဖွဲ့စည်းပုံစံဥပဒေကိုပြင်မယ်ဆိုတော့အဲညှော်လင့်ချက်တွေအဲဒီလိုပြောဆိုမှုတွေကပြည်ပြည်ကျေကျေလုံးလုံးဖြစ်လာတယ်ဒီကနေတစ်ဆင့်ကန်ဒေးရှင်းဘေးဘေးမော်ဗျာနိုင်ငံတခြားရေးကိုဆက်သွားမယ်ဆိုရင်ယူနန်ချက်တွေရှိနေတာလည်းတွေ့ရတယ်ဗျာဒါပေမဲ့တစ်ဖက်မှာပြန်ကြည့်ပြန်တော့လေတမတော်ရဲ့ရက်ခံချက်ကဒီ2008ဖော်ယူအောင်ချိန်ကဥပဒေအနေနဲ့တူမထွက်ဘူးထွက်တဲ့ခါကျတော့အဲ့ဒီနှစ်ခုကဆန့်ကျင်ဘက်ဖြစ်လာပြီးတော့မှဒီ NCA မှာလာပြီးတော့မှကျွန်တော်တို့ဒိုက်လော့ဖြစ်တဲ့ပုံစံမျိုးပေါ့ဗျာအဲ့ဒီပုံစံမျိုးဖြစ်လာတယ်လို့ယူဆစရာရှိပါတယ်ဒီမှာကျွန်တော်တို့ပြောလို့တိုင်းရင်းသားတွေလည်းငြင်းငြင်းချင်တာပဲတမတော်ဘက်ကမေးကြည့်လဲသူတို့ငြင်းငြင်းချင်တာပဲဆိုတော့ဒါပေမဲ့ခုနနိုင်ငံတခြားရေးဖြစ်ဖြစ်ကျွန်တော်တို့ဒီဘယ်လိုလဲချစ်ချင်းနေချင်းတယ်မဲ့ချစ်ချင်းဒီပိုင်းနေဆိုရင်အများကြီးကျေပြန့်သွားပြီအဲ့ခါကျရင်ကျွန်တော်တို့ NCA တစ်ခုရင်းနဲ့နေရတော့ဘူးဒီထက်အားလုံးပါဝင်တဲ့နိုင်ငံရေးစီးပွားရေးတွေလုံးဝတော့မဲ့အနေထားဖြစ်တယ်အခုလုံးနေတဲ့နိုင်ငံရေးစီးပွားရေးတွေကအားလုံးပါဝင်ရေးဆိုတာအတွက်မေးခွန်းထုတ်ကြတယ်အများကြီးရှိနေပါသေးတယ်ဆိုတော့အဲ့ဒီအနေထားမျိုးမှာကျွန်တော်တို့အချိန်လေးအများကြီးယူရမယ်ဒါပေမဲ့အစိုးရစက်တန်းတစ်ခုတည်းနဲ့လည်းကျွန်တော်တို့မပြီးနိုင်ဘူးနှစ်ခုနဲ့လည်းမပြီးနိုင်ပါဘူးဒါမျိုးကအချိန်အများကြီးယူရမယ်ဒါပေမဲ့အဲ့ဒီလိုလိုရမယ့်အကြောင်းအရာတစ်ခုကိုအစိုးရစက်တန်းတစ်ခုတည်းမှာပဲငါအစိုးရကျွန်တော်တို့ရှေ့မှာလည်းတွေ့ခဲ့ပါတယ်တမတော်ဦးသိန်းစိန်လက်ထက်မှာဆိုလို့ဒီ case ကို show business အနေနဲ့လုပ်ခဲ့ပြီးတော့မှသူ credit ယူဖို့အတွက်ကြိုးစားခဲ့တဲ့လုပ်ရမျိုးတွေကျွန်တော်တို့တွေ့ခဲ့မှုပါတယ်အဲ့ဒီအဲ့လိုလမ်းစဉ်တိုင်းမှာဒီရက်အချိန်မှာလည်းဆက်လုပ်မယ်ဆိုရင်ကျွန်တော်တို့ကဟိုဒီအစိုးရတစ်ဆက်ကသူ့အတွက်ပဲဒီလုပ်ပြီးတော့ပါကျန်တဲ့ဟာကိုမကြည့်တလို့မျိုးအဲ့ဒီသဘောတက်ရောက်သွားနိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့အခုကိုနေထွန်းနိုင်ကလည်းဒီခုနအင်ဂယ်ဦးရဲထွန်းပြောသွားသလိုပဲအချိန်ယူပြီးတော့လှုပ်ဆောင်ရမယ်လို့သုံးသပ်ပါတယ်အာဆိုတော့အခုကျမတို့ဒီအမေရိကန်ပြည်အောင်စုကနောက်ပြီးတော့စာရေးပြီးတော့ပါဝင်ဆွေးနွေးလာတဲ့တော်ရရှင်မောင်ဒသနအစာလေးကိုဖွင့်ပြပေးခြင်းပါတယ်ကိုသားညုံတစ်ချက်လောက်ဖတ်ပေးပါရှင့်
ဒုတိယကြိမ်27ရာစုပင်လုံးပြောင်စုညီငယ်ညီလာခံမှာတောက်လျှောက်ဆွနစ်လာခဲ့မှုတဲ့ UNFC အဖွဲ့မှာပါတာကလွဲလို့ရလက်ကောင်တချို့ထွက်လာတယ်လို့ယူဆမိပါတယ်။ညီလာခံကိုမတက်ဘူးလို့တင်းခံနေတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်လာခဲ့လို့ပဲညီငယ်ရေးဖြစ်စဉ်မှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍရေးပါလာတာကိုလည်းထင်ရှားတွေ့မြင်လိုက်ရပါတယ်။ဒါအပြင်ဒီကဏ္ဍပေါင်းစုံကိုလူလလနဲ့ဆွနစ်နိုင်ခဲ့ကြသလိုပဲအမေစုနဲ့ဒေါက်တာတင်မျိုးဝင်းတို့နဲ့လည်းတူးတန့်ဆွနစ်ပွဲတွေဖြစ်ခဲ့ပါတယ်။ NCA စာချုပ်နဲ့ပတ်သက်လို့အခြေတင်ဆွနစ်စရာတွေရှိလာနိုင်တယ်ဆိုတာလည်းသိလိုက်ရပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကအခုညီငယ်ရေးဆွေးနွေးနေကြတဲ့လူမျိုးစုလက်နက်ကင်တွေအားလုံးအနေနဲ့ဘယ်လက်နက်အဖွဲ့စည်းတွေရဲ့ကြောထောက်နောက်ခံရှိတဲ့ပြည်သူအစိုးရစစ်စစ်ရဲ့ညီငယ်ရေးကြိုးပမ်းလှုပ်ရှားမှုတွေအပေါ်မှာတန်တရားနဲ့ချီးကပ်နေတာတွေရပ်ဆိုင်သိဉိန်တန်နေပြီလို့ယူဆမိပါတယ်
ဟုတ်ကဲ့ဒါကဒီ American ပြည်တော်စုကမောင်တက်တနာဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ဒီမှာ control ကိုအတောင်းမှာရှင်ခွင့်ပြင်းထုံးကိုကျွန်မဒီမှာတုံးသက်ခိုင်းခြင်းပါတယ်ဒီအစိုးရကိုတက်မတော်နဲ့တည်တန့်ခွဲထုတ်ပြီးတော့ပြောထားတဲ့သဘောတွေ့ရပါတယ်တိုင်းသားတွေကအရသာအစိုးရကိုတန်ကြားနဲ့ချင်းကပ်နေတယ်လို့ပြောထားတယ်ဆိုတော့ဒါတကယ်ပဲကိုရိုင်းကလည်းတိုင်းသားကိုယ်စားလှယ်တူအနေနဲ့ပါဝင်ဆွေးနွေးနေတယ်ဆိုတော့ဟိုခွင့်ပြင်းထုံးတုံးသက်ပေးပါရှင်သူပြောတဲ့အပေါ်မှာ
ကျွန်တော်တို့ကတော့ဒီအစိုးရအပေါ်မှာတန်တရားနဲ့ချိကမှုတယ်ဆိုတာမျိုးအဲ့လိုမျိုးမဟုတ်ပါဘူးအထူးအပြစ်ဒီဒေါအောင်ဆန်းစုကြည်နဲ့ဒီတိုင်းတားလက်နက်ကတော်လိုင်းဖွဲ့ပြီးဆိုတာကနှစ်ပေါင်းများစွာကလေးကဒါအပြန်လန်အားဖြစ်ပေါ့လေဒါကျွန်တော်တို့အပြန်လန်ရင်ပတ်ခြင်းနီးခဲ့ကြတာဖြစ်ပါတယ်1990ခုမှမဲတော်တာကြီးနာချက်ကိုထုတ်ပြန်တဲ့အခါကျတော့အဲ့ဒီကာလမှာအကြက်တဲပေါင်းများစွာအတဲကနေပြီးတော့မြန်မာပြည်မျိုးစီဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ကထောက်ခံပေးခဲ့တာဖြစ်ပါဒါကြောင့်လည်းမဲတော်တာကြီးနာချက်ကဘာကျော်ဖြစ်ခဲ့တာဖြစ်ပါတယ်ဆိုတော့အခုအချိန်ဒီခါမှာတော့အစိုးရအနေနဲ့ကတော့သူဆောင်ရွက်ရတဲ့အခါမှာအကက်နက်ပေါင်းများစွာနဲ့အကြက်တွေပေါင်းများစွာနဲ့ဆောင်ရွက်နေရတယ်ဆိုတော့ကျွန်တော်တို့ကဒါအောင်နားလည်ပါတယ်အဲဒါမို့လို့ဒီအစိုးရကိုကျွန်တော်တို့ကတန်တရားပေါင်းများစွာနဲ့ချိကနေတယ်ဆိုတဲ့ဟာမျိုးကတော့အဲ့ဒီအခြေခံမျိုးတော့မရှိပါဘူးဆိုတော့အစိုးရမှာဆောင်ရွက်နေရတဲ့အကန့်အသတ်ကြီးမားမှုတွေလည်းကျွန်တော်တို့ဒါအောင်နားလည်ပါတယ်အဲ့တော့အခုဒီကျွန်တော်ဆွေးနွေးရတဲ့အခြေခံကတော့အားလုံးကကျွန်တော်တို့ဒီအားမလို့အားမရချင်းမှုပေါင်းများစွာရှိနိုင်ပါတယ်သို့တော့ကျွန်တော်တန်းဒီမှာဒီလိုမျိုးနိုင်ငံရေးဆွေးနွေးမှုဆိုတာအခုမှဖြစ်တာဖြစ်ပါတယ်။နှစ်ပေါင်းခု90အတောအတွင်းမှာအခုလိုအတိတ်တွေရှိတဲ့နိုင်ငံရေးဆွေးနွေးမှုမျိုးတွေကတော့အခုမှဖြစ်တာဖြစ်ပါတယ်။အဲတော့အတိတ်တွေရှိတဲ့နိုင်ငံရေးဆွေးနွေးမှုအသက်ပါတဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်တဲ့အတွက်ဆွေးနွေးမှုနိုင်ငံတွေအားလုံးကြည်လည်ဖို့အတွက်ဆိုရင်တော့အချိန်ရှိရတာတို့ဒါတွေကတော့ရှိမှဖြစ်ပါတယ်။ခုနကလိုဒီဒုတိယကြိမ်အစည်းအဝေးမှာရက်လက်တွေအကုန်လုံးထွက်ရမယ်လို့လည်းဒီလိုပဲကျွန်တော်တတ်မှတ်လို့မရပါဘူး။ဒီကျွန်တော်တို့အခုကျင်းပတဲ့ဒီရတဲ့နာမည်ကနှစ်ဆက်ပြာစုပင်လုံဖြစ်ပါတယ်။ပင်လုံလို့ပြောတဲ့အတွက်နှစ်ဆက်ပြာစုမှာကျင်းပခဲ့တဲ့ပင်လုံကြီးလည်းအနှစ်သာရကနိုင်ငံရေးနှစ်သာရအနှစ်သာရကလွတ်လပ်ရေးဓာတ်တည်ရေးနဲ့ဒီမိုကရေစီဖြစ်တယ်လို့အဲ့ဒီနှစ်ဆက်ပြာစုပင်လုံရဲ့လှုပ်ထုတ်လို့ဒီအနှစ်သာရကတော့အကြီးအကဲညှိနှိုင်းရှင်တွေဖြစ်ပါတယ်။အခုဒီတော့နိုင်ငံတော်ဦးတန်တင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနှစ်ဆက်ပြာစုပင်လုံဒုတိယအစည်းအဝေးမှာပြောခဲ့တာကတော့ဖိအားပေးတာတွေမရှိတဲ့နဲ့အကြက်ခံတာတွေမရှိဘဲနဲ့ဆွေးနွေးသွားမယ်ဆိုတော့ဒီကအထူးထားပြီးတော့ဒါပြောခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ခါမှာရက်လက်ကောင်းနေထွက်နိုင်ဖို့ဆိုရင်တော့ကျွန်တော်အချင်းကြမှာတယောက်ကိုတယောက်နေပေးမယ်ဆိုတဲ့အခြေအနေရှိနေဆွေးနွေးနိုင်ဖို့လိုပါတယ်။ဒါကြောင့်ဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကတော့ကျွန်တော်တို့အကြမ်းမှာအခြေအနေရှိနေဆွေးနွေးနေကြတာဖြစ်ပါတယ်။အဲ့ဒီအခြေအနေရှိနေမှုကိုအခြေခံနေတဲ့အတွက်အကြံကြီးလာကောင်တရားဖတ်ရှုရတာမျိုးဖြစ်ခဲ့တယ်။ပြီးရင်အထူးသောအကြောင်းမျိုးပါလေသဘောတူနိုင်မတူနိုင်ဒါတွေလည်းကျွန်တော်စိတ်လျှောက်ဆောင်တဲ့ဒါတွေစောင့်ကြည့်နားထောင်နေရတာကနိုင်ငံရေးအဆက်ပါမှုဖြစ်ပါတယ်။ဒါကျွန်တော်နောက်တစ်ခုကပါလဲဆိုဒီခွဲမထွက်ရေးဆိုတဲ့ကိစ္စရနဲ့ပတ်သက်ရင်လေဒီအမြင်အားဖြင့်တော့ဒေသူကမှတိုင်းပြည်ပြည်တော်စုကခွဲတက်ဖို့ဆိုတဲ့အမြင်မရှိပါဘူး။သို့တော့ခံစားရတဲ့ပုံစံကတော့အဲ့တဦးနဲ့တဦးပထမတစ်ပတ်ကြာမှကွာတာရှိပါတယ်။ဟောပြတမတော်ကဆိုလို့ရှိရင်တော့ဒါဖယ်ရမှုဆိုတာခွဲထုတ်ရေးဖြစ်တယ်ဆိုပြီးတော့မှတမတော်က62ခုနဲ့မှအာဏာသိမ်းနေတယ်။အခုတော့တမတော်ရဲ့အချို့တော့အရာရှိကြီးများပြောပါတယ်။သူတို့ကတော့ခွဲထုတ်ဖယ်ရမှုဆိုတာခွဲထုတ်ရေးလို့ပဲသူတို့နားလည်ခဲ့တယ်။အခုတော့ဖယ်ရဆိုတာပေါင်းစည်းလို့ပြောတယ်။ပေါင်းစည်းလို့ပြောရင်တော့ခွဲထုတ်မှုဆိုတာကတော့အမခံနေတယ်ဆိုတဲ့အမြင်အနေချိကတ်တာဖြစ်ပါတယ်။အဲကျွန်တော်တိုင်းသားများကြတော့ဖယ်ရမှုဆိုတာကျွန်တော်တို့ကခွဲထုတ်ဖို့လို့တော့မဟုတ်ပေါင်းစည်းဖို့ပဲပြောတာ။သို့တော့ကျွန်တော်တို့ရဲ့ဓာတ်ညီလို့ခြင်းတယ်။ဓာတ်ညီနဲ့ကိုယ်ပိုင်ပြတ်တန့်မှုလို့ခြင်းတဲ့အတွက်ဖယ်ရမှုပြောခဲ့တာဖြစ်တယ်ကျွန်တော်တို့ကခွဲထုတ်ဖို့လည်းဘယ်တော့မှမကြိုးစားခဲ့ဘူးခွဲထုတ်ဖို့လည်းဘယ်တော့မှမပြောခဲ့ဘူးအဲဒါကြောင့်မို့လို့ခွဲမထွက်ရဘူးဆိုတဲ့ဟာကြီးကိုကျွန်တော်ထပ်ပြောရတယ်ဆိုကျွန်တော်တို့ကမှားလို့ဝန်ခံရလို့ဖြစ်နေတယ်အဲ့ဒီအခြေခံပုံမှာကျွန်တော်တို့ကဟာနိုင်ငံရေးကသူ့ရဲ့တိတ်ခါကိုယ့်ရဲ့တိတ်ခါအဲ့တိတ်ခါပုံမှာအခြေခံရင်းဆွေးနွေးကြတာဖြစ်ပါတယ်ဒါကြောင့်ဒီပြည်တော်စုကခွဲမထွက်ဘူးဆိုတဲ့သဘောတရားကိုနှစ်ဖက်လက်ခံနိုင်တဲ့နှစ်ဖက်တိတ်ခါရှိတဲ့ကျွန်တော်တို့ဆွေးနွေးမိနိုင်မှုတွေနဲ့အတိတ်ရဲ့ပုံစံမှုတွေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်မယ်ဆိုအဆင်ပြေမှာဖြစ်ပါတယ်။အဲဒီလိုအဆင်ပြေဖို့အတွက်လည်းမဖက်လက်ခံနိုင်တဲ့အတိတ်ရဲ့ပုံစံမှုတွေကျွန်တော်လုံးနိုင်ဖို့ကတော့ရာဂန်လုံးကတော့အခုတော်တော်များများအားကောင်းနေပါပြီ။အဲ့ဒါကြီးပြန
်ပြောပြပါမယ်။တ
ဏှာလေးမျိုးတော့ကျွန်တော်ပြောပါမှာပါနော်
။ကျေးဇူးတင်ပါတယ်ဒါကိုခွန်မြင့်တွန်းကဟိုဇာကုနာရောကတော်ရရှင်အမေကိုလည်းဖြေသွားပြီးတော့သူသုံးသက်သွားတာပါ။ဟိုပြီးခဲ့နေဖို့ဒီဆွေးနွေးပွဲပြီးခဲ့နေဖို့အချိန်နဲ့နှီးပြီဆိုတော့ကျွန်မကိုခွန်မြင့်တွန်းကိုဒီမှာပဲဟိုဇာကိုခွန်မြင့်တွန်းလည်းအလုပ်ကိစ္စရရှိတော့ကျမကမန့်ဆုံးမဖုန်းချလိုက်ပါတော့နော်ကိုခွန်မြင့်ထွန်းနဲ့အကျန်တဲ့သူတွေနဲ့ဆက်ပြီးတော့ဆွေးနွေးပါမယ်ကျမလောလောဆယ်လေးလိုင်းပေါ်မှာစောင့်နေတဲ့မေးစင်တဲ့သူတယောက်ရှိပါတယ်ကိုကြော်များထူးမြ мян လေးနည်းနည်းလေးမေးခွန်းလေးမေးပေးပါနော်ကျမတို့အချိန်နည်းနည်းကတ်နေလို့ပါကိုကြော်များထူးကြားရပါလားကိုကြော်များထူးကြားရပါလားရှင် โอเคกูจำยาทุ่มชีโร่บ่าวเออจมารปีโบเลยเชิงอ่ะตรงมันเนี่ยเราไปลัวเราเลยดีส่วนนี้ไปปีโบเออจมารดีเป็นไอ้ส่วนนี้เลยดูเนี่ยอู้กูจำปีโร่ชกอาพิมบ่เนาะตรงแต่ขายจมารเลยเช่นโอ้ปัทมาอู้ซ่งดีอันเกออู้เย่ทุ่งฟงกันปีโร่สาวนี่ยาระบ่าวไอ้อู้เย่ทุ่งนี่เนี่ยดีเนี่ยยี่หลงเงี้ยสิมาบ่เนาะดีโอ้จมารดีชีดูแต่ผู้ชีเสียบบารีลูกสาวเต้นเนี่ยยี่จีตรงมันพิมันเนี่ยลูกสาวยามเอชกูโอ้เนี่ยเลยตรงแต่ปีบ่าเช่น
ดีก็รอเสียชีวิตดีกันบ่เนี่ยสุนีจาร์เนี่ย
ใช่ไหม
โอ้เนาะดีดียินจีจีเนี่ยดีว่าบ่เลยยินจีจีเราดีกันเลยเนี่ยก็เป็นเราสุนีจาร์บ่เอออะไรแบบยี่จีว่าเลยเราทุกคนอยากจะเช่นแรงเงินพี่ยามาหมดเด็ดจะจอมลูกที่น่าเรียกจ้าดาราเลยมาเลยไล่ดูลูกบ่เนาะดีก็รอကျွန်တော်တို့ကဖက်တွဲဆိုတာဘာဘယ်လိုပုံစံနဲ့သွားလို့ရှိရင်တို့တိုင်းပြည်အတွက်စည်းစည်းလုံးလုံးနဲ့ကွန်ပျူတာတက်စီမလဲဘယ်လိုပုံစံနဲ့သွားရင်တော့ကွဲပြဲမှုကိုဥတည်စီမလဲဆိုတဲ့ဟာတွေနားလည်မှုတူလာအောင်ကျွန်တော်တို့ကနိုင်ငံတကာပညာရှင်တွေဖိတ်ခေါ်ပြီးတော့ဆွေးနွေးတာမျိုးနိုင်ငံခြားကိုထွက်ပြီးတော့လေ့လာတာမျိုးအတူတကွအဲ့ဒါလိုလုပ်ဖို့လိုပါတယ်အဲ့ဒါလိုလုပ်ရင်းနဲ့မှကျွန်တော်ပို့ပြီးတော့ရင်းနှီးလာမယ်အပြင်မှာကျွန်တော်တို့အလွတ်သဘောတွေ့ဆုံဆွေးနွေးစကားပြောမှုတွေရှိမယ်စသဖြင့်အဲ့ဒါလိုဖြတ်တန်းပြီးတော့မှကျွန်တော်တို့ဒီတကယ်ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်တွေချတာအမြင်နေနှိမ့်နိုင်တာလို့ရင်ပို့ပြီးတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ်။နောက်မတူတဲ့အခြေအနေရဆွေးနွေးပွဲတွေကိုလည်းမတူတလို့ခွဲပြီးတော့ကျင်းပတာပေါ့နော်။အားလုံးဒီနေရာတနေရာထဲမှာလာပြီးစုဆွေးနွေးရမယ်။ဒီ NCA မထိုးရင်မပါရဘူးဆိုတာမျိုးတဲ့ NCA မထိုးနိုင်တဲ့လူတွေလည်းသူတို့နဲ့တီးတန့်ပေါ့တီးတန့်ဒီအခြေအနေကိုတိုးတက်လာအောင်နဲ့ NCA ဆိုတာဘာကြောင့်ထုတ်ဖို့လိုတယ်ဆိုတဲ့ဟာကိုလည်းနားလည်အောင်ရှင်းပြဖို့ပေါ့အဲအဲ့ဒီလိုဟိုဒီစိတ်ချချင်းနဲ့ခွဲပြီးတော့လောက်တာအားတော့ဟိုပိုကောင်းမယ်လို့ယူဆပါတယ
်ဟုတ်ကဲ့ရေရှည်ကြည့်ပြီးတော့စိတ်ချချင်းနဲ့အားလုံးဟိုပါဝင်နိုင်မှုစူးစမ်းပြီးတော့ဆွေးနွေးပြီးတော့ပူပေါင်းလှုပ်ဆောင်သွားရမယ်လို့အန်ကေဦးရထွန်းတောက်သက်တာပေါ့နော်ကိုနေထွန်းနိုင်ကိုနောက်ဆုံးသုံးသက်ချက်လေးတစ်ခုမေးချင်ပါတယ်ဒီဟိုတက်မရော်နဲ့ဟိုတိုင်းသားတွေကြာမှာပေါ့နော်တက်မရော်ရဲ့ဟိုငញ្ញရေးမူဝါဒနဲ့ဒီတိုင်းသားတွေရဲ့လိုလားချက်ကလည်းတော်တော်လေးကွာခြားနေတော့ဒီဟိုငញ្ញရေးဖြစ်စဉ်ရှေ့တိုးနိုင်မှုအဓိကဟိုသာအုပ်စုကြီးတွေတဲ့ကဒီအဓိကနှစ်ဦးဖြစ်တဲ့ဒီတက်မရော်နဲ့ငញ្ញဟိုသာဒီတိုင်းသားတွေကြာမှာတကယ်ရောပြည်လည်မှုရနိုင်မှာမလားရှင်ဘယ်လိုသုံးသက်ပါလဲ
တော့စနေချင်းပြီးကြံမကြံရအောင်ဆိုရင်တော့ကျွန်တော်တို့ကစူးစမ်းပါဘောเนาะဒီတက်မော်နဲ့တန်းသားကိစ္စမှာဆိုရင်လည်းကျွန်တော်တို့ဒီထိတ်ထိတ်တိုးတာမျိုးတဲ့ဆိုင်ဆက်ဆံရေးထူထောင်နိုင်အောင်ဆိုရင်တော့အစိုးရမှာလည်းအများကြီးတောင်းရှိလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်အရသာအစိုးရမှာကဒီစစ်ဖက်ရဲ့ဖက်ဆက်ဆံရေးကိုကောင်းမွန်အောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ကနောက်ထပ်တစ်ဆင့်တိုးနိုင်တဲ့အနေအထားမျိုးခုလိုမျိုးဒီညီလာခံမှာထိတ်ထိတ်တွေးတာမဟုတ်ဘဲနဲ့ပေါ့ခုနဆရာဦးရထွန်းပြောသလိုမျိုးကျွန်တော်ဖော်မယ်ဖြစ်ဖြစ် inform မယ်ဖြစ်ဖြစ်တွေးဆွန်ဆွေးနွေးမှုတွေကိုခက်ခဲလုပ်နိုင်နိုင်မယ်ဆိုရင်လည်းကျွန်တော်အပြေရနိုင်လိမ့်မယ်နီးစပ်နိုင်လိမ့်မယ်လို့ထင်ပါတယ်နောက်တစ်ချက်ကတော့အရေးကြီးဆုံးကတော့လက်ရှိဖြစ်နေတဲ့ NC ကိုဖျက်ဖို့မဟုတ်ဘူးလက်ရှိဖြစ်နေတဲ့အထိုင်တွေကိုဖျက်ဖို့မဟုတ်ဘဲနဲ့ခုလောက်ဆောင်နေရတဲ့အားလုံးကိုပြန်ပြီး review လုပ်ဖို့လိုနေတယ်လို့ထင်ပါတယ်မဟုတ်ဘဲနဲ့ဒီတိုင်းဆက်သွားနေမယ်ဆိုရင်တော့ကျွန်တော်ဆိုရင်တော့ဝေပါလဲဆုံးတားလဲဆုံးတဲ့အဖြစ်မျိုးတော့မရောက်သေးချင်ပါဘူးဒါကြောင့်အကုန်လုံးကိုတော့ပြန်ပြီး review လုပ်ပြီးမှအဖြေရှာကြပြီးတော့လိုလိမ့်မယ်လို့ထင်တယ်ဒီတန်းဆက်သွားနေရင်တော့ကျွန်တော်ရလက်ပိုင်းအရာတော်တော်ကိုခက်ခဲတဲ့အနေအထားဖြစ်လာပါလိမ့်မယ်ဗျ
ဟုတ်ကဲ့ရှင်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးပေးကြရတဲ့ဒီခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရဲ့ထွန်းနောက်ပြီးတော့ပါဝင်ဆွေးနွေးကြတဲ့သူတွေနဲ့ဒါဟိုအီးမေးလ်တို့ Facebook ကနေပါဝင်ဆွေးနွေးလာကြတဲ့သူတွေနောက်ပြီးတော့ကျွန်တော်ဖုန်းခေါ်လို့မရတဲ့ကိုခင်မောင်တွင်ကိုကျော်မြထူအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
ထလုတ်သူမဆုမွန်နဲ့မအေးတနာကျော်စီစဉ်တင်ဆက်တဲ့ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်မိုက်ကန်သမ္မတဒေါနယ်ထရမ့်ရဲ့အာဏာလွဲပြောင်းရေးအဖွဲ့နဲ့ရုရှားဆိုရဂျာမားရှိဝဲဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါနယ်ထရမ့်ရဲ့သမတ်လည်းဖြစ်ထိတ်တန့်ကြံပြီးလည်းဖြစ်တဲ့ဂျယ်ရီကိုရှနာနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့ Washington Post သတင်းစာကြီးကပြောလိုက်ပါတယ်။ဇမ်ဘာလအစောပိုင်းကညိုမျိုးကထရမ့်တာဝန်မှာတွေ့ဆုံခဲ့တဲ့အတွင်းကိုရှနာဘက်ကဒီလိုကမ်းလှမ်းခဲ့တာခဲ့တယ်လို့ရုရှားသံတမန်ကြီးကမော်စကိုမှာရှိတဲ့အထက်ရာရှိတွေကိုသတင်းပေးပို့ခဲ့တယ်ဆိုပြီးတော့ Washington Post သတင်းရင်းမြစ်တွေကပြောပါတယ်။မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပယ်ထိန်တုံးကြီးနဲ့နျူကလ িয়ার အစီအစဉ်ကိုဟန်တာဖို့အတွက်မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လင်းတင်စစ်သင်္ဘောဒဇင်းအပါအဝင်စစ်သင်္ဘောအုပ်စုတစ်စုကိုပ Pacific အနောက်ဖက်ချန်ဒေသကိုဆေးလွတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သင်္ဘောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လင်းတင်သင်္ဘောဟာ USS Carl Vinson နဲ့ USS Ronald Reagan တို့နဲ့အတူ Pacific သမုဒ္ဒရာအနောက်ဖက်ချန်မှာပူးပေါင်းမှာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုက VOA ကိုပြောပါတယ်။အီတလီနိုင်ငံဆီလီမှာကျင်းပနေတဲ့စစ်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲအတွင်းမှာအမေရိကန်ကလွယ်ပြီးချန်တဲ့အဖွဲ့ဝင်6နိုင်ငံကရာသီဥတုဆိုင်ရာ Paris သဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုအတည်ပြုဖို့သဘောတူခဲ့ကြပြီးတော့အမေရိကန်သမ္မတ Donald Trump ကတော့လာမယ့်သတင်းပတ်မှာဆုံးဖြတ်ချက်ချသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
တဲ့ရင်အချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူမှာစုမှုဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ဒီမှာရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်ကိုတော့ line 2 meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.